Welcome to the Voice of America in Burmese.
Mingla menakhe ma shin Washington DC မြို့တော် American တန်ကနေ2016ခုနှစ် January လ30ရက်စနေနေ့မနေ့ဖက်အစည်းအဝေးတွေစတင်နေပါပြီ။ Line to meter 24 32နဲ့ 40 တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူညင်ညာပြင်ပါပါချင်းကနေတဆင့်ပေါက်ပွားတဲ့ Zika virus ပိုးဟာလူသန်းနဲ့ချီးပြီးအခုဆက်ခံနေရတာမို့ဒီနှစ်ထဲဘရာဇီးလ်မှာကျင်းပမယ့် Olympic ပွဲကနေကူးစက်မှုတွေပိုးပြီးများလာနိုင်မယ်လို့ခန့်မှန်းနေကြပါတယ်အီရန်နိုင်ငံကို American နိုင်ငံသားတွေခီးသွားခွင့်အတွက် American အစိုးရကသတိပေးချက်ထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံမှာတော့လူခွင့်ကိုလှုပ်ရှားသူ3ဦးကိုထောင်တန်းတွေပြည်တန်းတွေချမှတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွာညို့ရင
်ကောင်းပါပြီရှင်အခုမနေ့ပိုင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ကရင်နိုင်ငံရေးပါတီ5ခုပေါင်းစည်းရေးကော်မတီတရဖွဲ့စည်းလိုက်ပြီးဖေဖော်ဝါရီလထဲမှာပေါင်းစည်းနိုင်ရေးဆွေးနွေးကြပါလိမ့်မယ်2016ခုနှစ်ကစတင်မဲ့လွှတ်တော်သစ်အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အနိုင်ရအနာလွှဲပြောင်းယူရမယ့် NLD ပါတီကရွေးချယ်လိုက်တဲ့အဆိုပြုစည်းရုံးပေါ်မှာသဘောထားအမြင်တွေနဲ့အတူမင်းမျိုးဘက်မှာတော့အင်ဂျင်နီယာတက်ကမြေသုံးယူမှုတွေနဲ့ပတ်သက်လို့ဒေသခံတွေကအခုလိုပြောပါတယ်
။က30နီးပါးမှသူတို့ပေးတာ13လိန်ချစ်ဒေါ်လာကလေးပဲပေါ့ကျွန်တော်တို့ကြောင်းရွှေစိတ်ဆိုပြီးပေးတာလည်းအဲ့ဒီပေးတဲ့ပုံစံနဲ့ကျွန်တော်တို့
ညောင်နီကျေးရွာတဲ့ကမြေနေရဖယ်ပေးရသူဦးကြည်မောင်ရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။တခါရေဘေးတင့်စာတင်ချောင်းတွေပြန်လည်ထူထောင်ရေးရန်ပုံငွေပွဲကျင်းပမယ်ဆိုတဲ့ ICCG အဖွဲ့ရဲ့ပြောကြားချက်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မန္နတာချန်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်တိုင်းမှာပြန့်နှံ့နေတဲ့ချင်းကနေတဆင့်ပေါက်ဖွားတဲ့ Zika virus ပိုးဟာလူပေါင်းတန်းနဲ့ချီအကူးဆက်ခံနေရပြီးဒီနှစ်နှောင်းပိုင်းဘရာဇီးလ်နိုင်ငံမှာကျင်းပမယ့် Olympic ပွဲချိန်ရောက်ရင်တော့ Olympic ပွဲတော်ကိုလာရောက်သူအများအပြားရှိနေမှာပေါ့။သူတို့နေရပြန်ချိန်မှာကမ္ဘာအနှံ့ဒီယောဂပိုးကူးဆက်ပြန့်ပွားမှုတွေဖြစ်လာနိုင်တာပါ။လူများစုအတွက်ကတော့ Zika virus ပိုးဟာပြဿနာသိမ့်မရှိပဲအဖျားတက်တဲ့လက္ခဏာမျိုးလောက်ပဲရှိပေမဲ့သူကမွေးဖွားလာမဲ့ကလေးငယ်တွေမှာတော့ဆိုးရတဲ့မွေးရပါချုံရင်းကျွတ်တွေပေါ်လာနိုင်တယ်လို့ယောဂထိန်းချုပ်ကာကွယ်ရေးဗဟိုဌာနကဒေါက်တာဘက်ဘဲလ်ကပြောပါတယ်။ဘရာဇီးနိုင်ငံကယောဂရှင်4000လောက်မှာ Zika virus ပိုးနဲ့ဆက်နွယ်ပြီးယောဂဖြစ်ပွားနေတာတွေတွေ့ရတယ်လို့သူတို့မှမွေးဖွားလာတဲ့ကလေးငယ်တွေမှာတန်မှန်မဟုတ်ပဲအုံနှောင့်နဲ့ဥကောင်တိတ်သေးနေတာတွေ့ရတယ်လို့ဆိုပါတယ်WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ Zika virus ပိုးဟာအမေရိကတိုက်တလွှားမှာလှင်လင်းမြန်မြန်ပြန့်နှံ့နေပြီးအခုဆိုရင်လူပေါင်း4သန်းလောက်မှာကူးစက်နေနိုင်တယ်လို့ဆိုပါတယ်။ဒီပိုးဟာ Latin America နဲ့ Caribbean တစ်လျှောက်အများကိုပြန့်နှံ့နေတာပါ။ဒေတာရင်းနိုင်ငံပေါင်း23နိုင်ငံမှာဒီရောဂါပိုးပြန့်နှံ့နေပြီးအဆင့်အမြင့်ဆုံးသတိပေးချက်လည်းထုတ်ပြန်ထားတယ်လို့ WHO အကြီးအကဲ Margaret Chan ကပြောပါတယ်။ Brazil နိုင်ငံမှာမနစ်ကပထမဆုံးဒီရောဂါဖြစ်ပွားသူတွေ့ခဲ့ရပြီးနောက်ပိုင်းအဲ့ဒီချိန်ကစလို့ဒေတာရင်းနိုင်ငံအများအပြားကိုအလှည့်မြန်ပြန့်ပွားကြတာပါဒါပေမဲ့လည်းဒီယောဂပိုးအတွက်ဘယ်သူကမှအစပိုင်းမှာစိုးရိမ်မှုတွေမရှိကြဘူးလို့ဆိုပါတယ
်အဓိကစီးရီးယားတိုက်ခံအဖွဲ့ကတပိတ်မှောက်ခဲ့ပေမဲ့လည်းစီးရီးယားစစ်ပွဲဆုံးသက်ရေးတောက်ကြနေကငင်းငယ်ဆွေးနွေးပွဲတွေကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂတာဝန်ရှိသူတွေကျင်းပခဲ့ကြပါတယ်စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတီဖန်ဒါမစ္စတူရာနဲ့ကုလသမဂ္ဂဆိုင်ရာစီးရီးယားတန်မတ်ကြီးဘာရှာဂျက်ဖာရီဦးဆောင်တဲ့စီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့တို့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂရုံးမှာတွေ့ဆုံပြီးတော့တောက်ကြနေနေ့လယ်မှာဆွေးနွေးပွဲတွေကိုစတင်ခဲ့တာပါအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့အတိုက်ခံအဖွဲ့ဖြစ်တဲ့အစ်မြင့်စစ်ဆက်ညှိနှိုင်းရေးကော်မတီကကိုယ်စားလှယ်တွေနဲ့တင်းငွေနေမှာတွေ့ဆုံနိုင်မှုမျှော်လင့်တဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်တွေ့ဆုံနိုင်ဖို့အတိုက်ခံကိုယ်စားလှယ်တွေအလေးနက်ထားစဉ်းစားမယ်လို့ယုံကြည်လောက်တဲ့အကြောင်းရင်းတွေရှိတဲ့အကြောင်းဒါကြောင့်လဲစီးရီးယားရေဆွေးနွေးပွဲတွေရှေ့ဆက်နိုင်ဖို့တင်းငွေတွေနေမှာတိုက်ခံဖွဲ့နဲ့တွေ့ဆုံနိုင်တဲ့အလားအလာရှိတဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးကပြောဆိုပါရယ်ဆော်ရီအာရေဗီယာနိုင်ငံရီယတ်မှာဆွေးနွေးနေကြတဲ့အတိုက်ခံကော်မတီကတော့ကုလသမဂ္ဂအရာရှိတွေနဲ့တွေ့ဆုံဖို့အတွက်စနေနေ့နောက်ပိုင်းမှာကိုယ်စားလှယ်အနေငယ်ပါဝင်တဲ့အဖွဲ့ငယ်တစ်ခုကိုဂျနီဗာကိုဆစ်လွတ်ဖို့ရှိပေမဲ့ဆက်ဆက်ဆွေးနွေးဖို့တော့မဟုတ်ဘူးလို့ပြောဆိုခဲ့ပါရယ်
အီရန်နိုင်ငံကိုခီးသွားလာမှုအတွက်အမေရိကန်စုအနေနဲ့ချိုင်းဌာနကတောက်ကြန်နေမှာပဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်အီရန်လွယ်ဘွားအမေရိကန်နိုင်ငံသားတွေကိုသတိပေးထားတာပါ။ဒါဟာ2015ခုနှစ်ဩဂုတ်လကတည်းကအကျုံးဝင်တဲ့သတိပေးချက်နေရာမှာအစားထိုးထုတ်ပြန်လိုက်တာဖြစ်ပြီးအထူးသဖြင့်အမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးအတွက်နိုင်ငံသားခံယူထားသူတွေအနေနဲ့အီရန်မှာအဖမ်းခံရနိုင်တဲ့အန္တရာယ်ရှိတာကိုထပ်မံသတိပေးထားတာပါ။အီရန်နဲ့အမေရိကန်တို့ကြားတန်တမာဆက်သွယ်ရေးမရှိတဲ့အတွက်အရေးပေါ်တစုံတရာဖြစ်ခဲ့ရင်အမေရိကန်ကသူ့နိုင်ငံသားတွေကိုအကူအညီပေးဖို့အတွက်အကန့်သက်တွေရှိနေတာကြောင့်လည်းဖြစ်ပါတယ်။တချိန်တည်းမှာပဲဆော်ဒီအာရေဗျနိုင်ငံမှာတော့အရှေ့ပိုင်းကရှီယာရီရဲ့ဘလီဝုတ်ကျောင်းတစ်ခုမှာတောက်ကြန်နဲ့ဝတ်ပြုဆူတောင်းပွဲချင်းပါနေတော့တန်တသမားတွေကပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ်။အယ်အရှာမြို့ကမဟာဆန်အရက်မှာရှိတဲ့ MM Reza ဘလီမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဝင်ရောက်တိုက်ခိုက်သူတူကသူ့ရဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲနေတော့တခြားသူတွေကတနက်တွင်နဲ့ပြစ်ခတ်ခဲ့တယ်လို့ Sorry Arabia ပြည်ရေးထံဝန်ကြီးဌာနရဲ့ကြေညာချက်ကိုအစိုးရသတင်းမှာဖော်ပြပါတယ်။တိုက်ခိုက်သူတယောက်အသေးခံပုံဖောက်ခွဲဖို့လုပ်နေတာကိုတော့ဟန်တားနိုင်ခဲ့တယ်လို့လည်းပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။မဟာဆန်ကဘာအကြီးဆုံးရေနံချက်ဆက်ရုံဖြစ်တဲ့အစိုးရပိုင်း Sorry Arabia ရေနံကုမ္ပဏီကရှီယာအလုပ်သမားအများပြားနေထိုင်တဲ့နေရာပါ။ဆူနီပြင်အုပ်ချုပ်တဲ့ Sorry Arabia နိုင်ငံမှာရှီယာဥယျာဉ်ကတနင်္ဂနွေနေ့ဆရာဂိုင်နှုံးကနေ15ရာဂိုင်နှုံးလောက်ရှိနေတာပါ။ရှီယာလူနည်းစုတွေကအရင်ကလည်း IS အစွန်းရောက်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်တာတွေကိုခံခဲ့ရပါတယ်။
တူရကီနိုင်ငံနဲ့ဂရိနိုင်ငံကြား AGN ပင်လယ်ပြင်ကိုဖျက်ရင်ဒုက္ခသည်တွေနဲ့ရွှေ့ပြောင်းချေချသူတွေတေဆုံးနေတာဟာစိုးရိမ်စရာအဆင့်ထိရောက်လာနေတယ်လို့နိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာအဖွဲ့ IOM ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။မြေထဲပင်လယ်ရှေ့ဘက်ခြမ်းရေလန်းကျောင်းမှာဇန်နဝါရီလက218ဦးတေဆုံးခဲ့ကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲအတွင်း IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုးလ်မင်းမန်ကပြောဆိုခဲ့ပါတယ်။အရေးကြီးဆုံးအချက်ဖြစ်နေပြောရမယ်ဆိုရင်တော့ဒီလမ်းကြောင်းမှာတေဆုံးမှုတွေဟာစိုးရိမ်စရာကောင်းလောက်အောင်ကိုတိုးလာနေတယ်။ပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲ3ခုလောက်တုန်းကသတင်းစာစာရင်းတွေကိုပြန်ကြည့်မယ်ဆိုရင်ဒီလမ်းမှာပဲလွန်ခဲ့တဲ့နှစ်ပတ်ကလူ90တေဆုံးတယ်။တစ်ပတ်လောက်ကြာတော့65ယောက်နောက်ရက်ထက်ရဲအနေငယ်အကြမှာ160နီးပါးဖြစ်လာတဲ့သတင်းစာရှင်းလင်းပွဲလုပ်တိုင်းတည်ဆုံးမှုက2ဆလောက်တိုးလာနေပြီးတော့ဒီနေ့ဆိုရင်218ယောက်ရှိသွားခဲ့ပြီဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလအထိမြေထဲပင်လယ်တွေက AGN ပင်လယ်ပြင်မှာတည်ဆုံးမှုတွေဟာဒီလောက်မများခဲ့ဘူးလို့ Mr. Mayman ကပြောဆိုသွားခဲ့ပါတယ်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံခွန်ချိုကတရားရုံးတစ်ခုမှာတောက်ကြံတွေကတရုတ်လူခွင့်ရေလှှရှားသူ၃ဖြစ်တဲ့တန်ချန်လင်းရီရှင်တင်းနဲ့ဝမ်ချင်းရင်တို့ကိုနိုင်ငံတော်ညီမပြည်ပြမှုဖြစ်စီစေတဲ့ပြစ်မှုနဲ့ထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။တန်ကို၅နှစ်၊ရွမ်ကို၃နှစ်ခွဲနဲ့ဝမ်ချင်းရင်ကို၂နှစ်ခွဲစီပြစ်ဒဏ်အသေးသေးချမှတ်လိုက်တာပါ။အခုလိုတရားရုံးအမိန့်ချမှတ်မှုဟာတရားမျှတမှုရှိဘူးလို့လူခွင့်ရေအဖွဲ့တွေကပြောပါတယ်။ဒီဖြစ်ရမှာလှုပ်ထုံးလုံနေတဲ့အချိန်ချင်းချိုးဖောက်မှုရှိနေတယ်လို့ဒါကငင်းငင်းချင်းချင်းကန့်ကွက်သူတွေပေါ့တရုတ်အစိုးရရန်လုံမှုတွေတိုးလာနေတာပြနေတယ်လို့ဆိုပါတယ်။ဒါအပြင်လူခွင့်ရေရှင်တွေအများပြအဖမ်းခံရပြီးတချို့ကမကြခင်မှာပဲအခုလိုအလားတူဆွဲချက်တင်တဲ့တရားရင်ဆိုင်ရဖို့ရှိနေတာပါ။ဒါကြောင့်အခုလိုပြစ်ဒဏ်ချမှတ်လိုက်တာသူတို့အတွက်အလားအလာကောင်းမဟုတ်တာမို့စိုးရင်စိတ်ပူကြောင်းလည်းပြောပါတယ်
။ဂျပန်ဗဟိုဘဏ်ဟာအတွုံးနှုံးကိုအနှုတ်3ဒသမ1ရာဂိုင်နှုန်းသတ်မှတ်ဖို့မမျှော်လင့်မဲ့ဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာဘဏ်အငွေတွေအပေါ်အတွုံးနှုံးကိုအရင်က3ဒသမ1ရာဂိုင်နှုန်းနဲ့နည်းနည်းလေးပဲပေးထားတဲ့ဗဟိုဘဏ်မှာလက်ရှိငွေအပ်ထားတဲ့ဘဏ်လုပ်ငန်းတွေအပေါ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်။ရင်းနှံစင်းနှုံနောက်ထပ်ကြဆင်းမဲ့အလားအလာတရုတ်ပါဝင်ထွန်းသစ္စာစီးပွားရေးနိုင်ငံတွေမှာမရေမရာအခြေအနေစီးပွားရေးဆိုင်ရာယုံကြည်မှုနဲ့လူတွေရဲ့ကြဆင်းနေတဲ့စိတ်အခံပျောက်သွားအောင်လှုပ်ဖို့နှောင့်နှေးသွားစေနိုင်တဲ့ကမ္ဘာလုံးဆိုင်ရာဈေးကွက်မတိမငြိမ်ဖြစ်နေတာစတဲ့အန္တရာယ်တွေရှိနေတယ်လို့ဂျပန်ဗဟိုဘဏ်အုပ်ချုပ်ရေးမှူးကတိုချိုမြို့တော်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်လိုအပ်တယ်လို့ဆုံးဖြတ်တယ်ဆိုရင်အတွုံးနှုံကိုအနှုတ်ရာဂိုင်းနှုံထပ်ပြီးရှော့ချမယ်လို့ဗဟိုဘဏ်အဖွဲ့ဝင်တွေက9မဲ4မဲနဲ့မဲခွဲဆုံးဖြတ်ပြီးတော့ထုတ်ပြန်ချက်ထဲမှာသတိပေးထားပါတယ်အခုလိုဂျပန်ဗဟိုဘဏ်ကနေအတွုံးနှုံးကိုအနှုတ်ရာဂိုင်းနှုံးသတ်မှတ်မယ်လို့မမျှော်လင့်ပဲရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်အာရှဒေသအစုရှယ်ယာဈေးတွေတောက်ကြနေကတိတိတသာတက်သွားခဲ့ပါတယ်
တရုတ်နိုင်ငံရှီပန်ရှန်တုံးခိုင်နယ်ကဂေါဒန်ကျောက်တူဖော်တဲ့မိုင်းနဲ့36ရာကျားပိတ်မိနေတဲ့တပ်တူသွင်းလုပ်သား4ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့တရုတ်အစိုးရသတင်းမှာဖော်ပြထားပါတယ် ရှန်နုံခန်ဂျစ်ဆန်မိုင်းမှာရှိတဲ့မိုင်းလုံသားတွေအတွက်အရေးပေါ်ဆန်းနှိတ်ခံတဲ့ဝက်ဆာရီပို့ဖို့တုံးတဲ့တွင်းကနေတဆင့်တောက်ကြံနေညကသူတို့တုံးကိုကဲထုတ်နိုင်ခဲ့တာလို့ဆိုပါတယ်။ဂျစ်ဆန်မိုင်းဟာဒီဇင်ဘာ25ရက်ခရစ်မတ်နေ့မှာတွင်းပြိုကျခဲ့တာဖြစ်ပြီးမိုင်းတူလုံသား29ထဲမှာပိတ်မိနေတာပါ။မိုင်းလုံသား15ဦးကတော့တချို့သူတို့ဘာသာသူတို့လွတ်မြောက်လာတယ်လို့တချို့ကတော့ကဲထုတ်နိုင်ခဲ့ပါတယ်။
မြောက်ကိုရီးယားပေါ်တန်းခတ်အရေးယူရေးဆုံးဖြတ်ဖို့အဓိကနိုင်ငံရေးပါတီနှစ်ခုကြားသဘောထားတူညီခဲ့ကြပေမဲ့လို့အဆိုပြုထားတဲ့မြောက်ကိုရီးယားလူခွင့်ရေးဥပဒေကိုတော့ဒီတစ်ပတ်ထဲတောင်ကိုရီးယားဥပဒေပြုအမတ်တွေမဲခွဲဆုံးဖြတ်နိုင်ခဲ့ခြင်းမရှိပါဘူး။2005ခုနှစ်ကပထမအဦးဆုံးအကြိမ်တင်သွင်းခဲ့တဲ့ဥပဒေအရမြောက်ကိုရီးယားအတွက်နောက်ထပ်လူသားချင်းစာနာမှုအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မဲ့စီမံကိန်းတွေကိုလူခွင့်ရေးတိုးတက်မှုတွေနဲ့အညီပေးအပ်ဖို့ထည့်သွင်းထားပါတယ်။ဒါပေမဲ့လည်းဒီဥပဒေကတောင်မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အတွက်ဖြစ်နိုင်ခြေရှိတာမှန်သမျှကိုအဟံတားဖြစ်စေလိမ့်မယ်ဆိုပြီးအတိုက်ခံတွေကကန့်ကွက်နေတဲ့အကြောင်းတောင်ကိုရီးယားလွှတ်တော်တွေမှာသဘောထားကွဲလွဲစရာကိစ္စရပ်တစ်ခုဖြစ်နေစေဖြစ်ပါတယ်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနက်တာချမ်းတို့ကြီးညာပေးခဲ့တာပါ။ View American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါရမရှင်။2015ခုနှစ်နိုဝင်ဘာလတုန်းကထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ကရင်နိုင်ငံရေးပါတီငါပါတီကတပါတီတဲ့အဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရခဲ့တဲ့အကြောင်းကရင်ပါတီခေါင်းဆောင်တွေကပြောပါတယ်။လက်ရှိမှာအဖွဲ့ဝင်30ပါတဲ့ပေါင်းစည်းရေးကော်မတီကိုဖွဲ့စည်းထားပြီးလာမယ့်ဖေဖော်ဝါရီလလောက်မှာပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ဆွေးနွေးသွားမယ်လို့ဆိုပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်နိုင်ငံရေးပါတီ၅ခုကိုဒီနှစ်တော်အတွင်းတပါတီတဲဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရရှိခဲ့ပြီလို့ကရင်မျိုးရပါတီရဲ့ထွေထွေသွင်းမှုမန်းကျော်ငင်းကခုလို့ပြောပါတယ
်။အားလုံးကတော့ပေါင်းဖို့လို့သဘောတူကြပြီ။တပါတီကို6ယောက်ပေါ့နော်။နားပါတီဆိုတော့ယောက်30နဲ့ဖွဲ့စည်းဖို့လိုတာပါ။ကျွန်တော်အဲ့ဒီကွက်ကနေပြီးတော့ပါတီပေါင်းစည်းရေးအတွက်ကျွန်တော်ကဘူပါရရေးဆွဲမယ်။အကုန်လုံးကတော့ဆောင်ရွက်ဖို့အတွက်လေ
။ပါတီတစ်ခုတည်းပေါင်းစည်းရေးကော်မတီ30ဦးကိုပြီးခဲ့တဲ့အင်္ဂါနေ့စည်းဝေးကနေဖွဲ့စည်းနိုင်ခဲ့ပြီးနိုင်ငံရေးပါတီတစ်ခုဖြစ်ဖွဲ့စည်းဖို့သဘောတူလိုက်တာဖြစ်ပါတယ်။ပေါင်းစည်းရေးကော်မတီတွေအနေနဲ့လာမယ့်ဖေဖော်ဝါရီလလောက်မှာပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ဆွေးနွေးသွားမယ်လို့မန်းကျော်ငင်းကဆက်ပြောပါတယ
်။ဘူဝါရပဲဆရာကတော့ကျွန်တော်တို့ဒီဆယ်ရပြည်တော်စုကိုသွားဖို့အတွက်တော့ဘယ်လိုဆယ်ရမျိုးကိုနှိမ့်သက်ရလဲဆိုတဲ့ပုံစံနဲ့အစတော့ကြီးတော့ကြီးကြပါပေါ့နော်။ပါတီကဘူဝါရရေးဆွဲမယ်၊စီမင်းစည်းကမ်းတွေပေါ့နော်။အဲ့ဒါလည်းကျွန်တော်ကိုလိုကြီးရပါပေါ့နော်
။ကရင်နိုင်ငံရေးပါတီတွေပူးပေါင်းရတာဟာကရင်ပြည်သူတွေရဲ့တောင်းဆိုချက်ရနဲ့ကရင်မျိုးရာစီလုံးညွညွရေးကိုရှေ့ရှုတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာကရင်နိုင်ငံရေးပါတီတွေကွဲပြားနေမှုကြောင့်ကရင်ပြည်နယ်တန်ဆောင်မြို့နယ်မှာကရင်ပြည်သူ့ပါတီကနေပြည်နယ်လွှတ်တော်ကိုယ်စားလှယ်သူဦးသာအနိုင်ရရှိခဲ့ပြီးကျန်တဲ့၄ပါတီကတော့ကိုယ်စားလှယ်နေရာအနိုင်ရတာမျိုးမရှိခဲ့ပါဘူး။ကရင်ပါတီတွေဖြစ်တဲ့ကရင်ပြည်သူ့ပါတီ၊ကရင်ဒီမိုကရက်တစ်ပါတီ၊ကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဖလုံစိုးဝေါ်ဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေနိုင်ငံရေးပါတီတစ်ခုသေးဖြစ်အောင်ပူးပေါင်းဖို့အတွက်မတူညီတဲ့ပါတီမူဝါဒတွေရှိနေပေမဲ့လည်းတူညီတဲ့အပိုင်းကနေစတင်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဖလုံစဘောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါရစေ။
ကျွန်တော်တို့ပါတီပူးပေါင်းမယ်မူဝါဒမတူတာမတူညီတဲ့အားတွေချန်လာမှာပေါ့ဗျာဒါပဲပေါ့
2015ရွေးကောက်ပွဲမှာနေရာအများဆုံးနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာမှာတိုင်းရင်းသားတွေကို၃နေရာပေးလိုက်တဲ့လှုပ်ဆောင်ချက်ပေါ်မှာကျူးဆူပေမဲ့တိုင်းရင်းသားတွေလူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့နဲ့ငင်းချမ်းရေးတည်ဆောက်ရေးပိုင်းမှာ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်သွားရမယ်လို့လည်းဖလုံစဘောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါရစေ။
ကျွန်တော်တို့ကျေးဇူးပါတယ်ဒီကိစ္စကြမ်းနဲ့ဟိုအဖြစ်မှန်မှန်ဖွဲ့ဖို့ပဲကျွန်တော်ကမျှော်လင့်တယ်ဖြစ်နိုင်တော့သမရမီယာတော်မှကျွန်တော်တို့တိုင်းရင်းသားတွေပြေးမယ်ကျွန်တော်တို့ပုံဝန်းတာတာပေါ့ဗျာဟုတ်လားအဲဒီဆိုရကိုတော့ကျွန်တော်တို့ကတော့မျှော်လင့်ခြင်းတော့ဗျာကျွန်တော်တို့လူကြီးနဲ့ဖက်ဒရယ်တို့ဒီဖြစ်မှန်တဲ့ဒီမိုကရေစီတို့ငြိမ်းချမ်းရေးတို့ဘာတို့ကိုသူကကောင်းတယ်ပေါ်ပေးမယ်လို့တော့ပြောပါတယ်သို့တော့လက်တွေ့ဘလောက်အထိဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အနေအထားမျိုးတော့ရှိမယ်
2015ရွေးကောက်ပွဲတုန်းကကရင်နိုင်ငံရေးပါတီတွေဖြစ်တဲ့ကရင်ပြည်သူ့ပါတီ၊ကရင်ဒီမိုကရက်တစ်ပါတီ၊ကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဖလုံစဘောဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေကရင်ပြည်နယ်၊မွန်ပြည်နယ်၊ပဲခူးတိုင်း၊ဧရာဝတီတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြန်ရွေးခံခဲ့ပေမဲ့လည်းထိုက်တဲ့အောင်မြင်မှုတော့မရရှိခဲ့ပါဘူး။နောင်လာမဲ့ရွေးကောက်ပွဲတွေမှာကရင်လူမျိုးတွေကိုကူစားပြုနိုင်မဲ့ကရင်နိုင်ငံရေးပါတီတစ်ခုစီးဖြစ်ဖို့အတွက်ပါတီချင်းပေါင်းစည်းဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။က ရင်နိုင်ငံရေးပါတီ၅ပါတီပူးပေါင်းပြီးဒီနှစ်အတွင်းပါတီတစ်ခုတည်းဖြစ်အောင်ဖွဲ့စည်းသွားမယ်လို့ဇန်နဝါရီလ29ရက်စွဲနဲ့သဘောထားကြေညာချက်ကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်စုံစမ်းတင်ပြခဲ့တာပါ။အခုတခါတော့2016ခုနှစ်လွှတ်တော်အသစ်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေအဆိုပြုထားမှုအပေါ်မှာသဘောထားတွေကြည့်ကြရအောင်ပါ။လာမယ့်သတင်းပတ်ထဲမှာစတင်တော့မယ်လွှတ်တော်အသစ်အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးချယ်လိုက်တဲ့အဆိုပြုအမည်စင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်အသီးသီးမှလည်းအမြင်သဘောထားတွေမတူညီကြပါဘူးလွှတ်တော်အတွင်းအဓိကနေရာတွေမှာတိုင်းရင်းသားတွေကိုနေရာပေးသလိုသက်ဆိုင်ရာဒေသအစိုးရတွေမှလည်းတိုင်းရင်းသားပါတီတွေကိုနေရာပေးလာဖို့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကမျှော်လင့်ထားတာပါလွှတ်တော်ဥက္ကဋ္ဌနေရာသစ်အတွေ့အတွေ့အမြင်တွေကိုနေပြည်တော်မှရောက်နေတဲ့ VOE သတင်းတောက်ကိုစီသူကစူးစီးတင်ပြပေးထားပါတယ်ရှင
်။ဖေဖော်ဝါရီလတရက်နေ့မှာစတင်မဲ့လွှတ်တော်အသစ်အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကနာမည်စင်းအစုပြုထားတာတွေရှိပါတယ်။လွှတ်တော်နေရာရဲ့ဥက္ကဋ္ဌနေရာတွေအတွက် NLD ပါတီဝင်တွေကိုပဲရွေးချယ်ထားပေမဲ့ဒုတိယဥက္ကဋ္ဌနေရာအတွက်တော့ကြံ့ခိုင်ရေးပါတီကကချင်လွှတ်တော်ကိုယ်စားလှယ်နဲ့ရခိုင်မြို့သားပါတီကိုယ်စားလှယ်တို့ကိုရွေးချယ်အစုပြုထားပါတယ်။အခုလိုလွတ်တော်ရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဥက္ကဋ္ဌနေရာကို NLD ကိုယ်တိုင်ကဥဆောင်သွားဖို့စီစဉ်တာဟာနိုင်ငံရေးဇက်ခုံရဲ့အဓိကနေရာတွေကိုလက်မလွတ်လိုတာကြောင့်ဖြစ်တယ်လို့တချို့တိုင်းသားတွေကမြင်ပါတယ်။ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌတယောက်ဖြစ်တဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကသူ့အမြင်ကိုခုလိုပြောပါတယ
်။လွတ်တော်ဥက္ကဋ္ဌဆိုတာကကာလုံကိုရောက်တယ်။ဟုတ်ပြီနော်၁၇မေးမှ၂မေးယူသွားတာပေါ့။ကိုယ့်ပါတီကကိုယ်ယူတယ်ဒါအတွင်းစည်းလုံခြုံမှုကိုယူတယ်။ဒုတိယဥက္ကဋ္ဌကလွတ်တော်ကိုရုံးအဖွဲ့ကိုအုပ်ချုပ်မဲ့ရန်နေရာလောက်ပဲရှိတယ်။အဲ့တော့လွတ်တော်မှာဥက္ကဋ္ဌကြီးအဓိကပြောပိုင်ဆိုပိုင်ခွင့်များတယ်ဒုတိယဥက္ကဋ္ဌကြီးရုံးအုပ်ချုပ်ရေးအကြီးအကဲလောက်ပဲရှိတယ်အတန်ငြိမ်သွားတာပေါ့တကယ်တကယ်လွတ်တော်တခု၅နှစ်ဖြတ်သန်းတဲ့အခါမှာဒုတိယဥက္ကဋ္ဌရဲ့ရန်နေရာကြီးကြီးကြီးမားမားမရှိဘူ
းမြို့သားလွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်အစိုးပြုခံထားတဲ့ရခိုင်မြို့သားပါတီကဦးအေးတောင်ကတော့သူ့ကိုရွေးချယ်ဖို့အတွက်ကြိုတင်ဆွေးနွေးထားခြင်းမျိုးမရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တအားသည့်ကြိုပမ်းသွားဖို့ဆန္ဒရှိတယ်လို့ပြောပါတယ
်အဓိကတော့ဥက္ကဋ္ဌထဲမှာဥပဒေတွေပြင်ဆင်တာပြင်မယ်ပယ်ဆင်တာပယ်မယ်ဒီလိုကိုကြိုးပြမယ်ဥပဒေတွေကိုပြမယ်သူတပြင်2008ဖွဲ့စည်းပုံခြေခံဥပဒေကိုရခိုင်မျိုးသားပါတီကကိုယ်စားလှယ်များတိုင်းရင်းသားကိုယ်စားလှယ်များသူတပြင်နိုင်ငံတွေကကိုယ်စားလှယ်များနဲ့လက်တွဲဆောင်ရွက်ပြီးကြိုးပမ်းသွားမှာဖြစ်ပါတယ်
လွတ်တော်မှာ NLD ကတိုင်းရင်းသားကိုယ်စားလှယ်တွေကိုနေရာပေးုံနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးနဲ့မျိုးသားရင်ကြားစစ်ရေးအတွက်တော့မလုံလောက်သေးဘူးလို့မွန်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကမြင်ပါတယ
်ရန်သူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွက်ဒီနေရာကိုတိုင်းရင်းသားပါတီကကိုယ်စားလှယ်တိုင်းရင်းသားပါတီကကိုယ်စားလှယ်မဟုတ်ဘဲနဲ့နော်တိုင်းရင်းသားလူမျိုးစုဖြစ်တဲ့ NLD ကကိုယ်စားလှယ်ပဲဖြစ်ဖြစ်နေရာပေးလို့တော့တန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွက်မှာအနှစ်သာရမပါဘူးဒါလုံးဝမပါသေးဘူးဆိုရင်ရင်ကြားစီရေးရတော့တိုက်ပြီးတော့ထိအောင်မမရှိဘူ
း NLD ကပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်ကြံ့ခိုင်ရေးပါတီဝင်ကချင်လွတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကိုလည်းရွေးချယ်ထားပါတယ်ဒီပေါ်မှာတချို့သောကိုယ်စားလှယ်တွေနဲ့နိုင်ငံရေးလှစ်လာသူတွေကဝေဖန်နေတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုရွေးတဲ့အပေါ်မှာကြံ့ခိုင်ရေးပါတီဝင်ကိုကန့်လွတ်တော်အမတ်ဦးကျော်နီနိုင်ကတော့သူ့အမြင်ကိုခုလိုပြောပါတယ
်။ကျွန်တော်တို့မျှော်လင့်တာကတော့ပြည်ထောင်စုဝန်ကြီးတွေရောရင်ကြားစစ်အောင်ရွေးပေးနိုင်လို့ရှိတော့ဘူးတင်းမြတ်မှာပေါ့
။အာဏာရလာမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းသားကိုယ်စားလှယ်တွေကိုလွတ်တော်တွင်မှနေရာပေးလာတာကိုတိုင်းသားအများစုကကြိုဆိုကြပါတယ်။ဒါပေမဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေမှာတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲဥဆောင်တာထက်သက်ဆိုင်ရာတိုင်းရင်းသားပါတီတွေကိုဆိုရဖွဲ့ခွင့်ပေးဖို့လည်းအရေးကြီးတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။
အဲ့တော့ပြည်ထောင်စုပါတီကြီးတွေလွှမ်းမိုးမှုအခုကလေးကဖြန့်ကျက်နေပြီဆိုရင်ကျွန်တော်တိုင်းရင်းသားပါတီများရှင်သာမှုဥမာ majority seat စုအခုကိုသက်ဆိုင်ရာပြည်နယ်မှာရပါလျက်နဲ့အုပ်ချုပ်ရေးရန်နေရာအုပ်ချုပ်ရေးရန်နေရာဆိုတာအာဏာပဲ။အာဏာရမှပဲလူမှုလိုလားချက်တွေကိုအကောင့်တွေဖွင့်နိုင်မယ်။ဖူးစည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တယ်နော်။အာဏာဆိုတာလူမှုအတွက်ပါတီတစ်ခုရဲ့ရည်မှန်းချက် policy ကိုအကောင့်တွေဖို့ဖို့အတွက်အုပ်ချုပ်ရေးရန်နေရာကိုကင်နိုင်ဖို့လိုတယ်။ကင်ခွင့်မရှိရင်တော့ပြည်နယ်တွေမှာဖွဲ့တဲ့တိုင်းသားပါတီများရဲ့အသက်မရှိတော့ဘူးပေါ့
။ငါးနှစ်တာကျင်းပခဲ့တဲ့ပထမကြိမ်လွှတ်တော်ကိုဒီကနေ့ပဲရန်နာလိုက်ပြီးဖြစ်ပါတယ်။လာမယ့်သတင်းပတ် February 1ရက်နေ့မှာတော့ NLD ကအစိုးပြုထားတဲ့လွှတ်တော်ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌအသစ်တွေကိုစာနာမေးပေးရွေးချယ်ပြီးဒုတိယအကြိမ်လွှတ်တော်ကိုစတင်တော့မှာဖြစ်ပါတယ်ခင်ဗျာ။
လွတ်တော်သည့်အတွက်ဥက္ကဋ္ဌနှင့်ဒုတိယဥက္ကဋ္ဌနေရာတွေအစုပြုချက်အပေါ်သဘောထားအမြင်တချို့ကိုကိုစီတူတင်ပြပေးသွားတာပါအခုမြေသိမ်းရာသိမ်းအမှုတွေဘက်ကိုအလှည့်ပေးပါရစေရှင်မန္တလေးတိုင်းပြည်ဦးလွင်ခရိုင်ပြည်ဦးလွင်မြို့နယ်ရက်ွက်ကြီး14ကညောင်နီကျေးရွာဒေသခံတွေဟာလက်ရှိနေရာကိုအမှတ်958ဆောက်လုပ်ရေးအင်ဂျင်နီယာတပ်ကတပ်မြေကျူးကျော်တယ်ဆိုပြီးတပ်ရင်အားသုံးပြီးတော့ဖယ်ရှားခိုင်းနေတယ်လို့ခြံစည်းရိုးဖြတ်သူတချို့ကတော့ပြည်သူပိုင်ပစ္စည်းဖြတ်စည်းမှုနဲ့ ထောင်ချထားတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒါအပြင်ဒေသခံတွေကိုရွာထဲပေးမဝင်တဲ့အတွက်သူတို့ထွက်ခွာပေးထားရတဲ့ရွာနာမှာပဲဒုက္ခသည်စခန်းဖွင့်ပြီးတော့နေထိုင်နေကြတယ်လို့ဆိုပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
။ကြာသာပတင်းလေးကစပြီးပြည်ဦးလွင်ခရိုင်ညောင်ညီကျေးရွာသားတွေကိုစစ်အင်ဂျင်နီယာတက်ကအင်အားသုံးပြီးဖယ်ရှားခဲ့တယ်ဆိုပြီးစစ်တက်ကတရားစွဲဆိုတာခံနာရတဲ့ညောင်ညီကျေးရွာကဦးကြည်မောင်ကဆိုပါတယ
်။ဆောက်လို့အင်ဂျင်နီယာတက်ပေါ့98အတွင်းထဲတော့လူတွေတယောက်မှအဝင်မခံတော့ဘူးပေါ့။အခုလမ်းနေကနေလဲအခုတို့စက်တွေနဲ့ညံတရားစက်တွေနဲ့စက်တုံးလေးစီးနဲ့လူဝေအားနဲ့ကြောက်တွေခင်းလမ်းတွေခင်းပေါ့နော်တို့ပတ်လမ်းတွေကိုဒါအဆောင်နေညလည်း200-300လောက်ရှိတယ်လူလည်း400-500လောက်အင်အားတွေနဲ့အများကြီးပဲအဲတဲအဝင်မခံဘူး။မောင်းတော့တာဆိုအဲဒဲကိုအဝင်မခံတော့တာအဲဒဲဝင်တာကလေးလေးတော်မှမနေ့ကချမ်းလို့ဆိုပြီးတော့အလွေးရင်သွားယူတာခဲနဲ့ပေါက်လို့ဝချုံနဲ့ပြစ်လို့နဲ့ကလေးလေးအဲစစ်တန်းကျောင်းသားလေးပေါ့ငိုပြီးပြန်ထွက်လာပေါ့အဲဝချုံရင်းကြိုင်ပြီးတော့အဲ့တော့ကလေးလေးမှပြစ်တယ်ဆိုလူကြီးတွေဝင်တာမှရမယ်သဘောမဟုတ်တော့သူကအဝင်မခံတော့ဘူးပေါ့ဘူးတဲ့အဆောင်ချက်တွေနဲ့အကုန်လုံးပိတ်ထားတာပဲအိမ်လည်းမရှိအိတ်ဆရာလည်းမရှိတော့မင်းညတော့ဘုံကျောင်းမှသွားရတယ်အခုတော့အဲသိမ်းထားတဲ့အကွက်ကဒီကသေးမှကိုဘောမောင်ချန်ထဲမှာအကွက်ရှိရလေအဲဒီမှာဒုက္ခတဲ့စကားဆိုပြီးတော့ဖွင့်ပြီးတော့ပုတ်လိုက်ထားတာပေါ့အခုတော့
ဒီရွာသားတွေဟာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကတည်းကမိဘဘိုးဘွားတွေနဲ့နေထိုင်လာခဲ့တဲ့ကျေးရွာဖြစ်ပြီး2006ခုနှစ်နဲ့2008ခုနှစ်ကစပြီးသူတို့ရွာကိုစစ်အင်ဂျင်နီယာတက်ကကြက်ငွေ73သိန်းကျော်ပေးပြီးမြေသိမ်းခဲ့တာလို့ဆိုပါတယ
်သူတို့က2006 2008မှာနှခါသိမ်းထားတာဗျာကျွန်တော်တို့နေရာလေးကိုမိဘတွေလည်းတက်ကြတဲ့နေတာပေါ့ကျွန်တော်တို့မှ50နဲ့ရှင်းနေရှိနေပြီသူတို့ကအရင်ဘိုးချုပ်ကိုစောက်သွားတယ်ဗျခုဟာဆိုပြီးတော့နာမည်တွေ့ပြီးဘိုးချုပ်တွေနေဖို့ပေါ့နော်အဲ့ဒီနေစောက်သွားတယ်2004 2005မှာသူတို့စီမံကိန်းကြီးပြီးသွားပြီပြီးသွားပြီးမှကျွန်တော်တို့2006 2008မှာနှစ်ခါပြန်သိမ်းတာကျွန်တော်ပဲကိုဒီကောက်တသိန်းလုံးနဲ့ပြီးတာပေါ့ဗျာတချို့ကတော့ဒီ4560ရှိတဲ့လူတွေကြတော့လဲ1000ပြီး3000ပြီးနေပေါ့အားလုံးကအကုန်လည်းမပြီးပါဘူးဧက30နီးပါးမှသူတို့ပေးတာ73လင်းကျော်လောက်လေးပဲပေါ့ကျွန်တော်တို့ကြောင်းရွှေစိတ်ဆိုပြီးတော့ပေးတာဗျအဲ့ဒီပေးတဲ့ပုံစံနဲ့ကျွန်တော်တို့ငွေယူနေတိမ့်မှာပဲယူနေတိမ့်မှာပဲဆိုပြီးတော့အာနာနဲ့ပေါ့ဗျာယူရင်လည်းကျွန်တော်တို့တရားစွဲမှာပေါ့လက်မထိုးခိုင်းတာပေါ့ဗျာကြောက်ပြီးတော့အဲ့ချိန်တုန်းကတော့သူတို့ခေကိုဗျအဲ့တော့ကျွန်တော်တို့တွေကလည်းကြောက်ကြောက်နဲ့နီးရတာကြောက်ရတော့လက်မထိုးပေးရတာပေါ့
ဒေသခံတွေကတော့ဖယ်ရှားမပေးပဲဆက်လက်နေထိုင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကစပြီးသူတို့ရွာကအိမ်တော်စု28စုကပိုင်ရှင်28ဦးကိုပိုင်နဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုထားတာပါဒီထဲက၄ဦးကိုတော့စစ်တပ်ကကာရန်ထားတဲ့ခြံစည်းရိုးဖျက်ဆီးလို့ဆိုပြီးပုံမှန်6ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုနဲ့ထောင်တစ်နှစ်လောက်ချလိုက်တယ်လို့ဆိုပါတယ်ကျန်တဲ့လူတွေကတော့ပုံမှန်၄ခွန်ပိုင်နဲ့ကျူးလွန်မှုတွေနဲ့စစ်တပ်ကတရားစွဲဆိုထားတဲ့အတွက်အခုလက်ရှိတရားရင်ဆိုင်နေရတာပါအစိုးရသည့်အပြောင်းလဲမဖြစ်ခင်လေးမှာမြေသိမ်းမှုတွေဖြည့်ရှင်းပေးနိုင်ခြင်းတိတ်မရှိသလိုစစ်တပ်ကုမ္ပဏီဖြစ်တဲ့ဥပိုင်ကုမ္ပဏီလီမိတက်ပိုင်တဲ့မြေတွေကိုကျူးကျော်တယ်ဆိုပြီးရန်ကုန်မြို့မှာလည်းလူနေအိမ်တွေကိုဖျက်ဆီးပစ်တာတွေလည်းဒီရက်ပိုင်းတွင်လုပ်နေတာတွေတွေ့ရပါတယ်။သခိုင်းတိုင်းရင်းမာပင်ခရိုင်လက်ဗရောင်းတောင်မှာလည်းတရုတ်ပိုင်မြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကကျင်းတီစီမံကိန်းအတွက်မြေယာသိမ်းထားတယ်ဆိုပြီးဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကနေအချိန်ပေါင်း290ခန့်ဆန္ဒပြနေတာပါ။နောက်ကြာနှစ်မှာပဲစနပြမှုတွေဆက်ဖြစ်နေပြီးစနပြသူတွေလာရလန်းဖြစ်တဲ့ပတိန်မုံရွာကားလမ်းကိုရဲအင်အားတွေတုံးပြီးတန်ဆူးကျိုးတွေနဲ့ပိတ်ဆို့ထားပါတယ်။မြန်မာပြည်တဝန်းစစ်တပ်နဲ့ကုမ္ပဏီတွေကစစ်အစိုးရလက်ထက်မြေသိမ်းမှုတွေကိုအရက်သားအစိုးရတစ်တက်လာပြီးကတည်းကလူထုကကြဲကြဲပြန့်ပြန့်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာပါတယ်။ကန့်ကွက်စနပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေဟာအရက်သားအစိုးရလက်ထက်မှာပုံမှန်များစွာနဲ့တရားစွဲဆိုထောက်ချခံနေရတာကြောင့်အချင်းထောင်ထဲမှာအမှုရင်ဆိုင်နေရတဲ့တောင်သူနဲ့တက်ကြွလှုပ်ရှားသူ400ကျော်ခန့်ရှိနေသလိုအပြင်မှာလည်းအမှုရင်ဆိုင်နေရတဲ့သူတွေရာနဲ့ချီပြီးရှိနေပါတယ်ရှင်။
ရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်။နှစ်ပေါင်းများစွာနေခဲ့ကြပြီးကမှကျူးကျော်နေထိုင်တယ်ဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုကိစ္စမျိုးတွေကျွန်တော်တို့သောတာရှင်တွေစီမှာအကောင်းဆုံးဖြေရှင်းနည်းတစ်ခုခုကိုများစဉ်းစားမိတယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က1239263555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ VOA ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါပင်နေပါရရှင်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရယ်အခုကြံနေသေးတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပါဦးမယ်ပြီးခဲ့တဲ့နှစ်ကမြန်မာပြည်အတွင်းနေရာအတော်များများမှာအကြီးအကျယ်ရေကြီးရေရှမ်းဖြစ်ခဲ့တာတွေကြောင့်ရေဘေးသင့်စာတင်ကျောင်းတွေပြန်လည်တည်ဆောက်နိုင်ဖို့နိုင်ငံတကာကျန်းမာရေးနှင့်ရန်ပုံငွေပွဲကျင်းပသွားမယ်လို့အပြည်ပြည်ဆိုင်ရာယဉ်ကျေးမှုဖလှယ်ရေးနဲ့လှူဒန်းရေးအဖွဲ့ ICCG ကပြောပါရယ်ကျန်းမာရေးနဲ့ညီညွတ်တဲ့လေ့ကျင့်ခန်းအစားအသောက်တွေအပါအဝင်ယဉ်ကျေးမှုဖလှယ်ကြမဲ့ ICCG အဖွဲ့ရဲ့ရန်ပုံငွေပွဲအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့နှစ်စဉ်တစ်တိုင်းရေကြီးရေရှမ်းမှုဒဏ်ခံရတဲ့ပဲခူးတိုင်းအနောက်ပိုင်းတာယာဝတီခရိုင်ဂျိုကုံနှစ်ရွာကကျေးရွာမူလာတဲ့ကြောင့်ဆောက်လုပ်လူတမှုရန်ပုံငွေပွဲတရက်ကျင်းပသွားမယ်လို့အပြည်ပြည်ဆိုင်ရာယဉ်ကျေးမှုဖလှယ်ရေးနဲ့လူဒန်းရေးအဖွဲ့ ICCG ကပြောဆိုလိုက်ပါတယ်။ရေဘေးတင့်ထားတဲ့မူလဒဏ်ကြောင့်ဟာပညာသင်ကြားသင့်တဲ့ပတ်ဝန်းကျင်မျိုးမဟုတ်တော့တာကြောင့်ကျောင်းဆောင်တင်ဆောက်လုပ်လူဒန်းတာဖြစ်တယ်လို့ ICCG အဖွဲ့ဥက္ကဋ္ဌချွန်ဂျီယုံကအခုလိုပြောဆိုလိုက်ပါတယ်
။ Two weeks ago, we, the ICCG members, we already visited the school we are going to donate.
လူငယ်တဲ့နှစ်ပတ်လောက်ကကျမတို့အနေနဲ့ကျောင်းဆောက်ပေးမယ်မူလာတဲ့ကျောင်းစီတွားရောက်ခဲ့ပါတယ်တဲ့။ကလေးတွေစာသင်တဲ့ပတ်ဝန်းကျင်ကိုကိုယ်တိုင်တွေ့မြင်ခဲ့ရပါတယ်တဲ့။ရှုံးဘွက်တည်းရှိနေပြီးအတမ်းမတူတဲ့ကလေးတွေအတွက်တီးသန့်စာသင်ခန်းတွေမရှိတာတန့်ရှင်းမှုမရှိတဲ့အိမ်သားတွေကိုတွေ့ခဲ့ရတာကြောင့်ကျောင်းဆောင်တစ်ပြန်ဆောက်ဖို့နဲ့အထောက်အပံ့ပစ္စည်းတွေကိုပြန်လည်ပြုပြင်ဖို့ကူညီပေးသွားမှာပါတဲ့အဲ့ဒီကျောင်းကကလေးတွေရဲ့ပညာသင်ကြားဖို့အခြေခံအခွင့်အရေးရရှိအောင်ဖန်တီးပေးဖို့ပြောလင့်ထားပါတယ်လို့ပြောသွားတာပါဒီကျောင်းဆောင်ဆောက်လုပ်ဖို့အတွက်ရန်ပုံငွေပွဲတရက်ကို February 6ရက်နေ့မှာရန်ကုန်မြို့အင်ဒိုနီးရှားတန်ယုံပရဝန်အတွင်းမှာကျင်းပသွားမှာပါနိုင်ငံတကာကျန်းမာရေးနေ့လို့နာမည်ပေးထားတဲ့ဒီရမုံငွေပွဲမှာကျန်းမာရေးအထောက်အကူဖြစ်စေမဲ့ယောဂအလေးချိန်ငန်းတွေပါဝင်ကျန်းမာရေးနဲ့ညီညွတ်တဲ့လေးချိန်ငန်းတွေတဘာဝရနံ့ကုထုံတွေကိုလေ့လာနိုင်မှာဖြစ်ပါတယ်။နိုင်ငံတကာကျန်းမာရေးနေ့ရမုံငွေပွဲကနေရရှိလာမဲ့အလှူငွေတွေကိုဂျိုကုံနှစ်ရွာကမူလာရန်ကြောင့်ဆောက်လုပ်ရေးအတွက်အဓိကထားသုံးဆွဲသွားမှာဖြစ်ပြီးပူရှံခဲ့ရင်တော့အရင်နှစ်တွေတုန်းကလှူဒန်းပေးသားနေရာတွေမှာဖြည့်ဆွတ်သွားမှာဖြစ်တယ်လို့ ICCG ဒုတိယဥက္ကဋ္ဌဒေါ်ပေါ်လင်းခင်မောင်လွင်ကအခုလိုပြောပါဗျာ။ဆော
က်လို့ထူထမ်းပြီးတဲ့အခါမှာပိုတဲ့ငွေကိုပြီးခဲ့တဲ့နှစ်ကထူထမ်းခဲ့တဲ့နေရာလေးဖြစ်တဲ့တောက်တဘုံလေရန်ကျောင်း၊အော်ဖစ်ဆင်ရန်ရင်မြို့ပြိုတဲ့ကလေးများကျောင်း၊မေရီချက်မင်းနားကျောင်းတို့ကလေးများကျောင်း၊စိတ်မေရီမိမာမင်းကျောင်းတင်းရင်တို့ကိုဆက်ကပ်ပြီးပူလန်းလိုပါလေ။
မြန်မာနိုင်ငံမှာလာရောက်မှုထမ်းနေကြတဲ့နိုင်ငံတကာအမျိုးသမီးတန်အမတ်တွေတန်အမတ်ကြီးတွေရဲ့ဇနီးတွေကုလသမဂ္ဂဌာနကိုယ်စားလှယ်တွေရဲ့ဇနီးတွေနိုင်ငံတကာအဖွဲ့အစည်းတွေကအမျိုးသမီးတွေပူးပေါင်းဖွဲ့စည်းထားတဲ့ ICCG အဖွဲ့ဟာအင်အားနည်းပေမဲ့လည်းအမှန်တကယ်လိုအပ်တဲ့နေရာတွေမှာကူညီပေးနိုင်မှုစူးစမ်းနေတယ်လို့ဒေါ်ပေါ်လင်းခင်မောင်လွင်ကဆက်ပြောပါတယ
်။မျိုးသမီးတွေတွေ့ဆုံတယ်စကားတွေပြောချတယ်။အဲ့စကားပြောတွေ့ဆုံခြင်းရဲ့ရလက်ကတဖြည်းဖြည်းနဲ့တစ်နှစ်တစ်ခါမှာတစ်နှစ်တစ်ခါတွေ့တယ်။တစ်နှစ်တစ်ခါမှာရောင်းမှုကွေးရှာတယ်ဆို။အဲ့ရလက်ကလေးကတိတ်ပြီးအတိပဲရှိပါတယ်။နိုင်ငံပေါင်းစုံအမျိုးသမီးတွေကျွန်တော်တို့ရည်ချစ်မှုတွေဖလှယ်ချတယ်တွေ့ချတယ်တယောက်ပြီးတော့ကူညီတယ်။အဲ့ကြတဲ့မှာမှဘာအနှောင့်ဖွဲ့ဘာစီးပွားရေးပါမပါဘဲနဲ့စေတနာတန်တန်နဲ့ကျွန်တော်တို့လူသားနဲ့အစီအစဉ်လေးတွေလုပ်တယ်စေတနာတန်တန်နဲ့လှူကြတယ်ဆိုတာလေးကဒီဖွဲ့အထူးကြားချက်လေးပါ။ဝေဖန်မှုပိုင်းကတော့ရှိပါတယ်ဒါပေမဲ့အန်တီတို့ကတန်နိုင်တပိုင်းပဲဖြစ်ပြီးတော့အင်ရှင်မအဖွဲ့အစည်းဖြစ်တယ်ဆိုတော့ပြောသလိုစီးပွားရေးနိုင်ငံရေးလုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတော့အင်အားလေးကတော့နည်းပါတယ်ဒါပေမဲ့အဲ့ဒီအင်အားနည်းတဲ့အကြားပဲထိရောက်တဲ့နေရာဖြစ်ဖို့အတွက်နေ့တိုင်းစူးစမ်းပြီးလှူဒါန်းပါတယ်
နှစ်ပေါင်း40တက်တန်းရှိပြီဖြစ်တဲ့ ICCG အဖွဲ့မှာအမေရိကန်ပြည်ထောင်စုကနေဒါနိုင်ငံကိုရီးယားနိုင်ငံအပါအဝင်လက်ရှိပါဝင်လှုပ်ရှားနေတဲ့နိုင်ငံ15နိုင်ငံလောက်ရှိနေပါတယ် ICCG အဖွဲ့ဟာနှစ်စဉ်နှစ်တိုင်းပရဟိတလှူဒန်းမှုတွေပြုလုပ်နေရလဲဖြစ်ပါတယ်ရှင်
မတင်ကီလင်းပြောပြသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသိပ္ပံနဲ့ဤပညာမျိုးသမီးကန္တာတွေကိုထုတ်လွှင့်ပေးသွားမှာပါရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line kilometer 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American တန်ကနေ2016ခုနှစ် January လ30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်တွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက် American 3အင်္ဂလိပ်သင်ခန်းစာနဲ့အတူနောက်ထပ်နားဆင်ရမှာက
ကျန်းမာရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ပေါ့နော်စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်တော့ရေရှည်တည်ခန့်ခိုင်မြဲအောင်ဒီလူတို့ကိုငါညာနီးတင်ပေးရပါလေငါကြွေးမဲ့စားငါညာနီးတင်ပေးတဲ့
2016ခုနှစ်အစိုးရအသစ်မှာပါဝင်လာကြမယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဒေါက်ဆူဇန်နာလှလှဆိုးနဲ့အတူတခြားအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကန္တာကိုနားဆင်ရမှာပါအဲ့ဒီနောက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအရင်ဆုံးဒီကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြက်ကောက်မနန္ဒာချန်ကကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။ရွေးကောက်ပွဲနိုင်ရာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေလွှတ်တော်ခေါင်းဆောင်တွေနာမည်စင်ကြင်ညာတဲ့အခါမှာဒေါအောင်ဆန်းစုကြည်ရဲ့နာမည်ပါမလာခဲ့တဲ့ဖြစ်နိုင်ခြေအကြောင်းရင်းတွေကိုတရုတ်ဆိုရပိုင်းစင်ဝါသတင်းဌာနကသုံးသပ်ရေးသားထားပါရယ်။လွှတ်တော်ရဲ့နောက်ဆုံးအကြိမ်ညီလာခံတွေအဆုံးသတ်ချိန်မှာပဲအာဏာရပြည်ခိုင်ပြိုးပါတီလွှတ်တော်ကိုယ်စားလှယ်တဦးနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုပါလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတာဝန်တွေပေးဖို့ဆုံးဖြတ်ခဲ့တာဟာမတူညီတဲ့နိုင်ငံရေးပါတီတွေကြားစုစည်းမှုရဖို့ပြန်လည်တင်မြှတ်ဖို့နဲ့တည်ငြိမ်တဲ့လွှတ်တော်နဲ့ညီညွတ်တဲ့တိုင်းပြည်တည်ဆောက်ဖို့ရည်ရွယ်ပုံရတယ်လို့လည်းသုံးသပ်ပါတယ်။အစိုးရအသက်မှာညီညွတ်မှုရအောင်အုပ်ချုပ်ရေးမှာတိုင်းရင်းသားခေါင်းဆောင်တွေကိုနေရာပေးဖို့ NLD ပါတီကစူးစမ်းနေတယ်လို့အစိုးရအသက်ဖွဲ့တဲ့အခါရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပြည်ခိုင်ပြိုးပါတီကလူဟောင်းတွေတောင်ပါလာနိုင်သေးတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အခြေခံဥပဒေအရသမရဖြစ်ခွင့်မရှိတဲ့အတွက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူနိုင်တယ်လို့ခန့်မှန်းမှုတွေလည်းရှိခဲ့တာကြောင့်တကယ်တမ်းလွှတ်တော်အကြီးကနေရာတွေကိုကျင်ညာတဲ့အခါမှာသူမနာမည်မပါလာတာဟာတချို့လူတွေအတွက်အံ့အားသင့်စရာဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်အနေနဲ့အခြေခံဥပဒေပြင်ဆင်ပြီးတော့သမရဖြစ်နိုင်တဲ့အလားအလာရှိနေသေးတယ်လို့လည်းဆောင်းပါးကဖော်ပြပါတယ်။ဒါမှမဟုတ်ရင်လည်းသမရယာတူအစအစိုးရတွင်မှနေရာတစ်ခုယူပြီးတော့ဩဇာကြီးမားတဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံမှပါဝင်ပြီးအစိုးရတက်ကမူဝါဒတွေချမှတ်ရမှာဥဆောင်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။လွတ်တော်ရဲ့အခန်းကဏ္ဍဟာအရေးကြီးတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်အပြည့်အဝသဘောပေါက်ပြီးမယ်။ဥဆောင်မဲ့အခန်းကဏ္ဍမှာမနေဖို့ဆုံးဖြတ်တာဟာအစိုးရတက်ကမူဝါဒတွေချမှတ်ရမှာဩဇာညောင်းမဲ့နေရာယူဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အစီအစဉ်ဖြစ်လိမ့်မယ်လို့အဆုံးသတ်ထားတဲ့ဆောင်းပါးကိုတော့ sinwanet.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။
စစ်တပ်ဦးဆောင်တဲ့လွှတ်တော်ကြီးကလကချသွားပြီဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဆောင်မမှာတော့ဆောင်းပါရှင်လှလှထေးကမြန်မာနိုင်ငံမှာနှစ်ပေါင်း90ကြာစစ်တပ်ရဲ့အာဏာချုပ်ကိုင်မှုအဆုံးသတ်ပြီးအပြောင်းလဲတွေဖြစ်အောင်လမ်းဖွင့်ပေးခဲ့တာကိုကြိုဆိုတဲ့အနေနဲ့စစ်တပ်ကြီးဆိုတဲ့လွှတ်တော်ကြီး၅နှစ်တက္ကံကုံဆုံးသွားတဲ့နေ့မှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလက်ခုပ်ဩပါပေးခဲ့တဲ့အကြောင်းအစချေရေးသားထားပါတယ်ပြည်ရင်းစစ်ဖြစ်နေစေ၊စည်ရဲမွဲတည်နေစေ၊စစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာရှိနေတဲ့နိုင်ငံတခုကိုပြန်လည်တည်ဆောက်ဖို့အတွက်ဒေါန်ဆန်းစုကြည်မှစိန်ခေါ်ချက်တွေရှိနေတယ်လို့လည်းစောင်းမရှင်ကထောက်ပြပါရတယ်။ဒေါန်ဆန်းစုကြည်အတွက်အကြီးမားဆုံးစိန်ခေါ်မှုကတော့စစ်တပ်နဲ့လက်တွဲအလုပ်လုပ်ရမယ့်ကိစ္စဖြစ်ပါတယ်။ဒါပေမဲ့လည်းဒေါန်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံးပြီးဒေါန်ဆန်းစုကြည်ကိုလက်ခံတဲ့သဘောထားပြသခဲ့တာတွေဟာထူးခြားမှုတွေအဖြစ်နဲ့လည်းစောင်းမရှင်ကကောက်ချက်ချထားပါရတယ်။2015ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲသဘောထားတင်းမာသူစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရှင်နဲ့တွေ့ဆုံခဲ့တယ်လို့ဒီလိုတွေ့ဆုံနိုင်ဖို့အတွက်သူစီစဉ်ပေးခဲ့တာဖြစ်တယ်လို့လဲသူရဥရွှေမန်းကသတင်းစာရှင်းလင်းပွဲမှာအမှတ်ယူပြောကြားခဲ့တာတွေကိုလဲစောင်းမရှင်ကထောက်ပြခဲ့ပါတယ်အဆုံးသတ်မှာတော့ငင်းငယ်လုပ်ငန်းရှင်တွေလုံနေပေမဲ့လဲတိုင်းရင်းသားတွေရှိရာနေဆက်ဒေသတွေမှာပြည်ရင်းစစ်တွေဆက်လက်ဖြစ်ပွားနေတယ်လို့နှစ်ပေါင်းများစွာလိလိရှုခံရတဲ့တိုင်းပြည်ရဲ့50တန်းသောပြည်သူတွေကအများစုဟာအခြေခံလိုအပ်ချက်တွေအတွက်ရုံးကန်နေရတဲ့အချိန်မှာအကျင့်ပြတ်ချစားမှုတွေကြောင့်တိုင်းပြည်ရဲ့ယိုယွင်းနေတဲ့ဘီရိုကရေစီရန်နေရဟာလဲဆိုးရွားတဲ့အစ်စ်မှာရှိနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုထောက်ပြပြီးစောင်းမကိုအဆုံးသတ်ထားပါရခင်ဗျာ
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချပေးထားပါရရှင်
ဒီနေ့မနေ့တင်ပြပေးမယ့် item အသုံးကတော့
call it a day
ဒီပါလေစာလုံးပေါင်းက c a l l call ကခေါ်တာ i t it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး a ကတခု d e y d ကရဲ့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ item ဒီဘယ်ကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော့မယ်ဆိုတဲ့အဓိပ္ပာယ်ကိုဆောင်းပါလေဒီသုံးနှစ်ပတ်သက်ပြီး George Group ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစီးနေနှစ်ပတ်သက်လို့တနေ့လုံးအလုပ်လုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာကျွန်တော်တော့ဒီနေ့တော့အလုတ်သိမ့်တော့မယ်လို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခါ
I'm so tired after working the whole day on the accounts. I'm calling it a day.
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Call it a day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာဒါရဲ့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနှာစင်ကြရပါဦးမယ်။လာမယ့် February 1ရက်နေ့မှာစတင်ခေါ်ယူမယ့်ဒုတိယအကြိမ်မြောက်လွှတ်တော်သစ်တွေမှာအမျိုးသမီးကိုယ်စားလှယ်ပေါင်း150ရှိလာပြီဖြစ်တဲ့အတွက်ဒီအရေးအတွက်ဟာအရင်လွှတ်တော်တွေထက်စာရင်3ဆတိုးလာပါတယ်။အမျိုးသမီးကိုယ်စားလှယ်တွေရဲ့ခံယူချက်နဲ့ကြိုးပမ်းမှုတွေအကြောင်းပြောပြချက်တချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါရရှင်။
It only serves to make me more determined to achieve my final goal. ထောက်စစ်ချက်ခုနှစ်ဟာနိုင်ငံတွေမိခင်တို့ရဲ့သဘာဝတွန်းမိုးတဲ့အစိုးရကနေအုပ်ချုပ်တဲ့အနာဂတ်အစားလို့ဂျူဒီဟော့ကင်းထုတ်ထားတဲ့အတိုင်းမြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စတင်ခေါ်ယူမဲ့လွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်လောင်းတွေတက်ရောက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။လွှတ်တော်300အတွက် 2015နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းတွေ9000နီးပါးရှိရမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဟာ990ဦးရှိခဲ့ပါတယ်။အဲ့ဒီနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်း150ဟာရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ပြည်သူလွှတ်တော်မှာ44ဦးအမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးလွှတ်တော်မှာ83ဦးတို့ရွေးကောက်တင်မြှောက်ခံခဲ့ရပြီးအမျိုးသမီးရာဂိုင်နှုန်းဟာ73ရာဂိုင်နှုန်းရှိတာဖြစ်ပါတယ်။ဒါဟာရပိုင်းတွင်တက်တန်းကုံဆုံးတော့မဲ့လွှတ်တော်မှာရှိခဲ့တဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း53ဦးနဲ့ဆိုင်3ဆတိုးတယ်လို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လဲခုလိုလွှတ်တော်စတင်ခေါ်ယူမဲ့အချိန်မှာလွှတ်တော်မှာတက်ရောက်ကြမဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တချို့တို့ရဲ့အတန်တွေကိုအရင်ကသူတို့နဲ့တွေ့ဆုံမိ мян ကန်းတွေကနေပြန်လည်ပြီးတော့ကောင်းထုတ်တင်ပြလိုပါတယ်။ပထမဦးဆုံးအနေနဲ့ကတော့မရန်ကုန်မြို့နယ်က NLD လွှတ်တော်မှဒေါက်တာဒေါ်မီဝင်းမြင့်ဖြစ်ပါလေသူကတော့2017ကြားပြရွေးကောက်ပွဲမှာမြန်ကုန်မြို့နယ်ကပဲရွေးကောက်တင်မြှောက်ခံခဲ့ရပြီး2015နိုဝင်ဘာလရွေးကောက်ပွဲမှာတခါပြန်လည်ရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါလေမြန်မာအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခန်းကဏ္ဍအပေါ်သူ့ရဲ့ပြောကြားချက်ကိုနားဆင်စီခြင်းပါလေ
ဟိုလွှတ်တော်တွေကအမျိုးသမီးတွေရောက်လာပြီဆိုရင်အမျိုးသမီးတွေရဲ့ဟိုအခွင့်အရေးတွေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်တင်ပြတာရဲ့အစားရင်သူတို့အမျိုးသမီးတွေကတင်ပြတာဟိုပို့ပြီးတော့လည်းပြည်စုံမယ်ပို့ပြီးတော့လည်းသဘာဝကျပါပါတော့အမရဲ့အမြင်ကတော့ဟိုလွတ်လပ်ရေးမတန်ခင်ကတော့ဟိုတခင်မကြီးတာကြီးကလွတ်လပ်ရေးအတွက်ဖက်ဖက်ကအရန်ကြိုးစားခဲ့ကြတာပေါ့သူနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားခဲ့ကြတာပေါ့နော်လွတ်လပ်ရေးအတွက်ဆိုတော့လွတ်လပ်ရေးရပြီနောက်ပိုင်းမှာတော့မရခင်တဲ့ဆိုင်တော့နည်းနည်းလေးအေးဝါတယ်လို့ခေါ်ရမှာပေါ့နော်ကိုယ့်ရဲ့ဒီမိသားစုစောင်းနေပါပဲလူသမီးတွေရှိနေကြပေါ့တခြားတော့ဒီဝန်ထမ်းမလုပ်ကြနေတဲ့နော်ကျောင်းဆရာမတို့ကဒီစားလောက်ပဲရှိတာပါဒီနောက်ပိုင်းမှာပမာပြန်ပြီးတော့အမျိုးသမီးတွေကနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားနှိုးကြွလာဆိုကျွန်တော်တို့ရှစ်လေးလုံးအရေးချင်းမှကြားလာကြတော့အမျိုးသမီးတွေကဒါအများကြီးပဲထွက်လာကြဒီဆက်ပို့ပြီးတော့ပ ဖြစ်လာတာတော့ကျွန်တော်ဒီ90ခုနှစ်နောက်ပိုင်းမှာကျွန်တော်တို့အကုန်ယုံကြည်ကြတော့နိုင်ငံရေးလှုပ်ဆောင်တဲ့လူတွေအများအပြားအဖန်ခံတဲ့ခါမှာကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးအကျဉ်းသားတွေရဲ့တော့မိခင်တော်လည်းကောင်းဘွားဒီတော်လည်းကောင်းသားတို့တော့ဖြစ်တဲ့ကြတဲ့ခါမှာကျွန်တော်ကဒီထောင်စားတွိုင်းနဲ့နိုင်ငံရေးမှာပို့ပြီးတော့စိတ်ဝင်စိတ်ဝင်လာတာကြတယ်ပို့ပြီးတော့လည်းပါဝင်လာတယ်အဲ့ဒီရုံးကလာဆိုတော့လေနောက်ပိုင်းမှာဆိုရင်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီကျောင်းသားလူငယ်မျိုးဆက်တစ်တရားမှာလူငယ်မျိုးသမီးတွေအများကြီးပဲပါလာကျွန်တော်တွေ့ရတယ်။ဒါကြောင့်မို့ဒီနောက်ပိုင်းမှာတို့ရဲ့အမျိုးသမီးတွေကအရွယ်သုံးပါလုံးပေါ့နော်တို့နိုင်ငံရေးမှာအရင်မဆလာခရစ်ဆိုင်တော့အများကြီးဒါနိုင်ငံရေးဒီမှာလည်းပါဝင်လာကြတယ်နိုင်ငံရေးလည်းပို့ပြီးလှုပ်ဆောင်လာကြတယ်အဲ့အတွက်ကိုဦးကျော်ဒီလွတ်တော်တဲ့ဦးကျော်ရောက်လာပြီပေါ့နော်ဒီကောင်မှာဆောတော်တို့အမျိုးသမီးခံတာအတွက်တို့ရအများကြီးကိုစားပြုတော့ပြောပြရမယ်ဆိုတော့ပမာဏမှာရှိတဲ့အလုသမာလေးတွေအများတယ်ဒါအမျိုးသမီးတွေပဲဒါမကြခင်ရတဲ့ဒါအလုသမာလေးတွေမှာဆန္ဒပြနာရှိတယ်ပေါ့နော်ဒါအခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးနေတယ်အကာအကွယ်ပေးနိုင်တဲ့အတိုင်းမရှိခဲ့ဘူးပေါ့ဒီတော့ကျွန်တော်ကဒီသူ့ရဲ့သမီးတွေရဲ့ကိုစားကဦးကျွန်တော်လွတ်တော်တဲ့ရောက်သွားမယ်သူ့တော်ကိုစလဲအမျိုးသမီးတွေရဲ့တောင်းနဲ့အများကြီးပါပါတယ်ဒါတော့ကျွန်တော်တို့ကဒါဥပမာတစ်ခုပေးတာပေါ့နော်အမျိုးသမီးခန္ဓာကိုအပြည့်တင်ပေးနိုင်ဖို့အတွက်ဒါကျွန်တော်တို့ပါအ
များကြီးတောင်းရှိပါတယ်လို့ပြောချင်ပါတယ်။မဆီမအောင်ကတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရန်ကင်းမြို့နယ်ကရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါတယ်။သူကတချိန်ကနိုင်ငံရေးအကျဉ်းသားအဖြစ်၁၇နှစ်ကြာနေခဲ့ရပြီးပြန်လွတ်လာချိန်မှာရန်ကုန်မှာနိုင်ငံရေးသိပ္ပံကျောင်းဖွင့်ကအမျိုးသမီးများစွမ်းရည်မြင့်တင်ရေးကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။သူဟာ၂၀၁၂ခုနှစ်မှာအမေရိကန်နိုင်ငံခြားရေးဌာနကချီးမြှင့်တဲ့International Women of Courage Award ဆိုတဲ့နိုင်ငံကအမျိုးသမီးများတတ်သိရှင်ဆုကိုချီးမြှင့်ခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။အမျိုးသမီးများဆွမ်းဆောင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
ကျွန်မတို့နိုင်ငံရေးလုပ်ပြီးတော့အကျဉ်းချခဲ့တဲ့အမျိုးသမီးတွေလည်းအများကြီးပဲရှိပါတယ်။သူတို့ဟာလည်းကျွန်မရဲ့အားကြအတူယူစရာအမျိုးသမီးတွေလည်းဖြစ်ခဲ့တယ်။ထို့နည်းဖြင့်ဆိုတော့ကျွန်မကိုယ်တိုင်လည်းနိုင်ငံရေးအကျဉ်းလူဟောင်းဖြစ်ခဲ့တယ်။ဒါပေမဲ့အဓိကလိုအပ်ချက်ကဘာလဲဆိုတော့ချိန်နဲ့အမျှကျွန်မတို့လေ့လာနေဖို့လိုလေနောက်ထုံးနေသူဆိုတာအချိန်နဲ့အမျှကိုယ့်ရဲ့ရည်ရွယ်ချက်ပန်းတိုင်ကိုမပြောင်းဖို့လို့လိုလေအဲ့ဒါကိုဒီဇိုင်းနာဖက်လုပ်လို့ရှိလို့ရှိရင်ဒါအတိုင်းတာတစ်ခုတည်းကိုလိုချင်တဲ့ရလက်တွေကိုရယူနိုင်မှာပဲပေါ့နော
်။နော်ဆူဇန်နာလှလှဆိုးကတော့ရန်ကုန်ခြေဆိုင် Current Women's Action Group ကိအမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကိုမတည်ခဲ့သူတူဖြစ်ပြီးအမျိုးသမီးရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူက2015နိုဗ ెంబ ာလရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ရန်ကုန်တိုင်းအမှတ်10မဲဆန္ဒနေမြေကနေတတော်မှဖြစ်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။သူ့အဖွဲ့စည်းအနေနဲ့အမျိုးသမီးရေးစွမ်းဆောင်မှုနဲ့ပတ်သက်လို့သူမျှဝေခဲ့တဲ့အတွေ့အကြုံကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။နိုင်ငံလုံးအတိုင်းအတာနဲ့ကတော့ဒီ civil society တွေနောက်ပြီးတော့ NGO တွေ NGO ဆိုတာလည်း local NGO ရှိမယ် international NGO ရှိမယ်လုတ်တာတော့ကိုယ့်ရဲ့ program နဲ့ကိုယ့်ရဲ့ season နဲ့လုတ်တော့လုတ်နေကြတာပေါ့နော်အဲဒါပေမဲ့ကျွန်မကတော့ quality ရောက်ရောက်ဖြစ်တဲ့ season မျိုးဆိုလို့ရှိရင်တော့ပြည်သူလူထုအတွက်လည်းအကျိုးရှိတယ်နောက်ပြီးတော့ရရှိကြီးကြံခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းရမယ်ပေါ့ကျွန်မတို့ကရှိတဲ့ fan နဲ့တော့တခါလေဟိုပေးလိုက်တဲ့ဟာမျိုးဆိုလို့ရှိရင်တော့ရရှိမတည်တမ်းဘူးပေါ့အဲဒါကြောင့်မလို့အောက်ခြေလူတို့ကိုကျမတို့အရင်ဆုံးသူတို့တက်မြောက်အောင်သူမျိုးတွတ်တက်မှုဒါအတွေးခွန်လေးတွေကိုအရင်တွင်းပေးမယ်ပြီးတော့သူတို့တက်အောင်တင်ပေးမယ်သူတို့ကိုယ်တိုင်ရက်တည်အောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါအစီအစဉ်လေးဖြစ်ဖြစ်ပေါ့လေဒီကျန်းမာရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ပေါ့နော်စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်ရည်ရှိတည်တံ့ခိုင်မြဲအောင်ဒီလူတို့ကိုငါညာနေတင်ပေးရပေါ့လေငါကြွေးမယ်စာငါညာနေတင်ပေးတဲ့ပုံစံမျိုးကိုလုံလို့ရှင်တော့ပို့ပြီးတော့ရေရှည်တည်တံ့ခံနေပါမယ်လို့
မတ်ထုမီကတော့2015ရွေးကောက်ပွဲတုန်းကရခိုင်မျိုးသားပါတီ ANP ကမျိုးသမီးကိုယ်စားလှယ်လေးဦးဝင်ရောက်ရှင်ပြိုင်ခဲ့ရမှာရန်ပြင်းနဲ့အမ်းမြို့နယ်မဲဆန္ဒနေမြေကနေလွတ်တော်ကုစလေဖြစ်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်အမျိုးသမီးတဦးအနေနဲ့နိုင်ငံရေးလောကထဲဝင်ရောက်လာပုံနဲ့ပတ်သက်လို့သူရဲ့ပြောပြချက်ကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
အော်ကျမကြလို့ရှိရင်အမျိုးသမီးရေလို့မဟုတ်ဘူးပေါ့နော် အဲဒီ2006လောက်မှာ2006နှစ်ထောင်ခွန်မှာဟိုဒီနိုင်ငံရေးကောင်ဆောင်ဦးဝေးတောင်အေအေဒီအဲတော့အေအေဒီရဲ့ကောင်ဆောင်ပေါ့နော်သူတို့နဲ့တွေ့တယ်နောက်တစ်ခုကဒီစာသင်ရေးမှာပဲအဲဘရစ်ကောင်ဆယ်မှာအင်္ဂလိပ်စာသင်ရေးပဲကျွန်တော်တို့ PCB ဆိုတဲ့ class လေးတင်ရတယ်အဲ့မှာကျတော့ရှင်ကျွန်တော်တို့ဒီအင်္ဂလိပ်စာတစ်ခုတော့မဟုတ်ဘူးနော်နိုင်ငံရေးစီးပွားရေးတွေပါလာတယ်ကျွန်တော်တို့ music တခုလုံးကနိုင်ငံရေးစာအုပ်ဆိုတာတိုက်အလံဝေးခဲ့တယ်အဲ့မှာဦးဝေးတောင်ကနေပြီးတော့နှုတ်အားဖြင့်ဖက်ဒရယ်ဆိုတာပါလဲအဲဒီမိုကရေစီဆိုတာပါလဲလူခွင့်ရေးဆိုတာပါလဲပေါ့နော်အဲ့အိမ်မမနေပြီးတော့ဒီကျွန်တော်တို့ အဲဒီမီလီတရီခင်မှာကြီးပြင်းလာတဲ့ခါကြလို့ရှင်ခစ်ကြီးကအရန်အဲကျန်းထော်နေပေါ့နော်တနက်တန်နေနဲ့ကျန်းထော်နေတဲ့ခါကြလို့ရှင်အမျိုးသမီးများဆိုလို့ရှင်တော့ပို့ပြီးတော့အဲဒီနိုင်ငံအပြောင်းလဲမှာဖြစ်စေပေါ့နော်ကျွန်တော်တို့တက်တာပေါ့ဝင်နေပြီဆိုပြီးတော့အဲ့ခေတ်ရစပြီးတော့2006ကစပြီးနိုင်ငံရေးလိုဘတွေရောက်ပြီးအခွင့်အသာလို့ရှင်ပေါ့နော်ဒီ
ဘယ်မျိုးသမီးရေဟိုမှာတော့အဲဒီတုန်းကဟောမရှိခဲ့ဘူးဒါပေမဲ့နိုင်ငံပြောင်းလဲအတွက်အမျိုးသားအမျိုးသမီးရေလို့မဟုတ်ဘူးတာဝန်ရှိတယ်တိုင်းပြည်သားအကုန်လုံးမှာနိုင်ငံအရွေးမှာတာဝန်ရှိတယ်ဒါကြောင့်မလို့အစဉ်သင့်ဖြစ်အောင်အဲကြိုးစားခဲ့ရပါဖေဗရူလာတရနေ့မှာစတင်ကျင်းပမဲ့လွှတ်တော်တွေမှာမျိုးသမီးလွှတ်တော်ကိုယ်စားလှယ်အရေးအတွက်သုံးစတိုးလာတဲ့အတွေ့အကြုံတွေနိုင်ငံရဲ့လ Lamine, Sudagaro, Sangiama, Pippa, John Timpiain, Tidin by a Mutmina Candago, Nigo to a punch.
You can bend but never break me, cause it only serves to make me more determined.
Dollar than season disappeared at Mutmi Candago, Tajan in Yavima, the Tolan Bigger be Kulus, and even by Matta Champion Biro Nasin Namarisha, a cool Nasin Jayame, Tapane, Nibina, Trimbas in Candagoro, Tokim Yutaka season disappeared in Varisha.
Lame, Suyama, Luciari, a Miazi Shini Beme, the Baba Winchin Tigam, or Domiani, Yamani and Dega, Piduri, Leshi Kansania, Tata Sibutre, Losam Denarine, but the Bee, the Baba Winchin Champine, Saina Mini Ogata, Uwimu Tiga, Jobia. Yamanangama, a soa tetia, della romesa. Yamanangama, let the bower wunch and a pet be piacinia, miaibasa. Ero Sarolo, the bower ponch and tainting it, Uzi be loaned at Lurinine. Pari Lopo, Permazo, below at the Lucia, my malesa.
General Napine Quavio, Lola, Jupiter Luri, Yadon
ရေရှင်မှာကျွန်တော်တို့စတဲ့ပြခွန်မျိုးတုတ်တက်ဖို့အတွက်အခြေခံကောင်းနေတည်ဆောက်ဖို့ဒီလိုနှစ်ခုကိုကျွန်တော်တို့ကဥစားပေးလုပ်တင်တယ်ဆရာလက်ရှိဟိုပြည်သူတွေခံစားနေရတာတော်တော်များပါတယ်ဆရာဘယ်ပိုင်းကအရေးအကြီးဆုံးလို့ဆရာသတ်မှတ်ပါလဲဘယ်ပိုင်းကိုတက်တာဖို့အတွက်အရင်ဆုံးလုပ်ရမယ်လို့ယူဆပါတယ်ဆရာကျွန်တော်ကတော့တဘောပတ်ဝန်းကျင်နယ်ပဲဆက်ဆက်တာဆိုတော့အဲ့ဒါနဲ့ဆ
တင်းစီခံရတဲ့ကိစ္စရပ်တွေပေါ့နော်ဒီတင်းစီခံရတဲ့ကိစ္စရပ်တွေဟာအင်ဗတန်ကိုရှုပ်ထွေးပြီးတော့စိုးရဒိန်းနာတမတော်ဒိန်းနာဒါမှမဟုတ်ရွာသားချင်းရွာသားချင်းပြန်လူကကုမ္ပဏီကဒိန်းနာလူမျိုးစုတစ်ခုကနေတစ်ခုပြန်ဒိန်းနာလက်နက်ကင်ဖွဲ့စည်းတွေကဒိန်းနာနဲ့မျိုးစုံရှုပ်ထွေးနေတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကချက်ချင်းလင်ငင်းပေါ့နော်ဖြည့်ရှင်းဆောင်ရွက်နိုင်မယ့်မက်ကနီဇင်တစ်ခုကိုကျွန်တော်တို့တည်ထောင်ပြီးတော့ဒါကိုဖြည့်ရှင်းပြီးတော့ဦးစားပေးဆောင်ရွက်ဖို့လိုတယ်အဲ့ဒီလိုတဲ့နေရာမှာနှစ်ပိုင်းပေါ့တစ်ပိုင်းကအဲ့လိုဖြည့်ရှင်းမဲ့ကိစ္စရပ်တွေကိုမူရင်းချဖို့လိုတယ်အဲ့တော့သိရှုပ်ထွေးတဲ့ခါကျတော့ဒီမူချမထားရင်အဲ့ဒီဖြည့်ရှင်းတဲ့လူတွေကြားထဲမှာနေသဘောထားကိုလဲမှုတွေဖြစ်မှာဖြစ်တယ်ဆိုတော့ဒါကိုနံပါတ်၁ချက်မူကိုချပြီးတော့နံပါတ်၂ချက်ကဒီနည်းပညာထောက်ကူပြုဖွဲ့လို့ရတယ်။အဲ့လက်ရှိညတိန်ကိစ္စဖြစ်နေတဲ့ကိစ္စရပ်ဒီမှာတော့အဓိကနည်းပညာပိုင်းအပြင်ပံ့ပိုးပေးရမယ်ဒီစိုးရဌာနရဲ့ဖွဲ့စည်းတွေရဲ့ကဏ္ဍကသူတို့ရဲ့အနေထားလားနော်အမှန်အားနဲ့နေတဲ့ခါကျတော့တစ်ခါလီမှာသူတို့အားနဲ့ကြောက်ဒီပြန်ပေးမယ်လို့ပြောပေမဲ့မြေတွေကိုရောက်မသွားနိုင်တဲ့ပိုင်းရှိတယ်။အဲ့တော့ဒီနှစ်ခုကိုပြင်ပေးခြင်းအပြင်ဟိုဒီမြေယာကိစ္စပေါ့နော်။အဲ့တော့ကျေးလက်တွေမှာဖြစ်နေတဲ့ကိစ္စလက်ငင်းချက်ချင်းဟာကောင်းသွားမယ်ပေါ့
။နိုင်ငံတကာနိုင်ငံရဲ့သဘာဝဝန်းကျင်ထိန်းသိမ်းရေးမှာဒေသခံပြည်သူတွေရဲ့ခဏဟာအရေးပါပါတယ်။ကျေးလက်နေပြည်သူတွေလက်ရှိခံစားနေရတာတွေတက်တာစီဖို့အတွက်လှုပ်ဆောင်တဲ့အချက်6ချက်ထဲမှာ ဒီမေယာကိစ္စဟာအရေးတကြီးနဲ့ပထမဆုံးဖြည့်ရှင်းတဲ့ကိစ္စပါဒါအပြင်ဒေသခံပြည်သူတွေထိမ့်သိမ့်ထားတဲ့တဘာဝအရင်းမြစ်တွေကာကွယ်ပေးဖို့လည်းလိုအပ်ပါတယ
်နံပါတ်1ကတော့ဒီဒေသခံเนาะတိုင်းရင်းသားတွေနဲ့ဒေသခံပြည်သူတွေထိမ့်သိမ့်ထားတဲ့တဘာဝအရင်းမြစ်လေးတွေရှိရပေါ့မီယိုဖလာသူတို့ရဲ့ဓလေ့ထုံးစံနေနေပေါ့เนาะအဲ့တော့ဒါလေးတွေကိုလည်းအမြန်ကာကွယ်ပေးဖို့လိုမယ်ဥပမာတို့မျိုးဖလာထိန်းသိမ်းထားတဲ့ generation by generation ထိန်းသိမ်းထားတဲ့ဒီတော်လေးတွေကရေအတွက်ဒေါ်လေးတွေရှိတယ်เนาะရွာပိုင်းဒေါ်လေးတွေရှိတယ်ဒါလေးတွေကအကြောင်းမျိုးနဲ့ဒါတွေကလည်းအကာအကွယ်မဲ့နေတာပေါ့เนาะဘာလို့ဆိုတော့တို့ကကျောင်းကပြောတယ်မြေလို့မြေရိုင်းဆိုရဲသတ်မှတ်ချက်တွေပါသွားတဲ့ခါကျတော့တရားဝင်ထောက်ထားပြရမရှိတဲ့ခါကျတော့တို့ကအင်မတန်မှအကာအကွယ်မဲ့ vulnerable ဖြစ်နေဥမာကျွန်တော်တို့အင်းလေးမှာပေါ့ဗျာဒီပို့တွေဆင်းတဲ့ထိန်းလာတဲ့ရေထိန်းတော်လေးဟာဟိုတယ်စုံထဲကိုပေးလိုက်ရတယ်ပေါ့ဗျာအဲ့တော့ပို့တွေဘယ်လောက်နှမြောင်းလဲကျွန်တော်တို့အညာတို့ဘာလို့မှလဲကျွန်တော် ARD တိုင်းတို့မှလဲဒီလိုရှိတယ်ပေါ့နော်အဲ့အတွက်ကိုကျွန်တော်တို့ကလိုအပ်တဲ့ဥတွေတွေကိုပြဋ္ဌာန်းပြီးတော့အမြန်ကာကွယ်ပေးဖို့လိုတယ်ဒါမှသာလျှင်တဘောကဘေးရန်နေကြပြီးဖြစ်စေရေရရှိရေရောဆန္ဒရိတ်ခါဖူလုံရေးအတွက်ပါဒီတဘာဝရင်းမြစ်ထဲကသူတို့ဟာထုတ်ယူသုံးဆွဲနိုင်မှာဖြစ်တဲ့တွေ့เนาะကျွန်တော်တို့ဒီသူတို့တွေ့ကြုံခံစားနေရတဲ့ပြဿနာတွေကိုရှင်းလင်းတဲ့နေရာမှာအထောက်အကူပြုပါလိမ့်မယ်ဒါကိုကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ပေါ့နော
်ဒီလိုဒေသခံတွေထိမ့်သိမ့်ထားတဲ့တဘာဝရင်းမြစ်တွေကိုကာကွယ်ပေးဖို့အပြင်လက်ရှိမြေယာဥပဒေကိုလည်းပြင်ဆင်ပေးဖို့လိုအပ်ပါတယ
်မြေယာဥပဒေကပြင်ကိုပြင်မရမယ်ပေါ့နော်ဘာလို့လဲဆိုတော့ဒီမြေယာဥပဒေကကျွန်တော်တို့လေသမားတွေရဲ့ဒီ land security ကိုအကာအကွယ်မပေးနိုင်တယ်လို့ပြဿနာတွေကိုမရှေ့ရှင်းနိုင်ဘူးမရှေ့ရှင်းနိုင်တယ်လို့ပဲဒီတောင်သူလေသမားအဖွဲ့အစည်းတွေကိုဖွဲ့စည်းခွင့်ပြုထားတယ်လို့ပဲလက်တွေ့မှာဖွဲ့စည်းခွင့်မရနိုင်တဲ့အတွက်အဲတော့တောင်သူလေသမားတွေရဲ့အတန်ကြီးဒီပြဿနာဖြေရှင်းတဲ့နေရာမှာအစီအမံခံခွဲတဲ့နေရာကြီးတော့ရောက်မလာတဲ့ခါကျတော့ဒါကလည်းနံပါတ်3ဦးစားပေးနေတယ်ကျွန်တော်ကတကယ်ကိုဆောင်ရွက်ဖြစ်တယ
်တဘာဝဝင်းချင်းကိုတက်ရောက်မှုကြီးကြီးမားမားရှိစေတဲ့နောက်တစ်ချက်ကဓာတ်မြေဩဇာနဲ့ပိုးသက်စေးသုံးဆွဲမှုဖြစ်ပါတယ်တဘာဝမဟုတ်တဲ့ဓာတ်ရုပစ္စည်းတွေတုံးဆွဲမှုရဲ့အကျိုးအဖြစ်တွေကိုတောင်သူတွေနားလည်အောင်ပညာပေးဖို့လိုအပ်တဲ့ပြင်ပြည်ပကတင်သွင်းတဲ့ဓာတ်ရုပစ္စည်းတွေရဲ့အရေးအသွေးကလည်းအရေးပါပါတယ်
။တောသူတောင်သားတွေအနေနဲ့အခုတုံးနေတဲ့ဒီပိုးသက်ဆေးတွေပေါ့နော်ဓာတ်မြေဩဇာတွေကတော်တော်ကိုအရေးသွေးဉာဏ်ချင်းတဲ့ဟာတွေကနေဆက်တွေကနေဝင်နေရဖြစ်တဲ့ဒီအတွက်ကိုလည်းကျွန်တော် law enforcement လို့ဟာမျိုးကိုအရေးတကြီးဆောင်ရွက်ပေးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။နောက်အရေးပါတဲ့တစ်ချက်ကရေရရှိရဖြစ်ပြီးကျေးလက်တွေအထိလူမှုဝန်ဆောင်မှုတွေရောက်ဖို့ကလည်းလိုအပ်နေတာပ
ါငါအနေနဲ့ကျွန်တော်ပြောရရင်တော့ရေရရှိပေါ့နော်ဒီနှစ်ဆိုအနီမျိုးလေးကြာလာဖြစ်တဲ့တွေ့ရေရတအားကိုရှားလာတာဖြစ်တယ်အဲဒီရေရှားလာတာအတွက်ကိုကျွန်တော်တို့က investment တစ်ခုအနေနဲ့ကိုရေရရှိရေကိုအထူးသဖြင့်စီစဉ်တဲ့ရေပေါ့ကျွန်တော် rainwater collection ပေါ့နော် harvest လို့ခေါ်တဲ့ဒီစီစဉ်တဲ့ရေကိုထိန်းသိမ်းနိုင်ဖို့ရရှိနိုင်ဖို့ဆောင်ရွက်ပေးမှသာလေလောဆယ်ကျေးလက်မှာခံစားနေရတဲ့ပြဿနာတွေအဖြစ်ရှင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်လို့နောက်တစ်ခုနံပါတ်6ကတော့အဲ့ဒီနိုင်ငံသား service ပေါ့ citizen service ကကျေးရွာတွေရောက်ဖို့လဲလို့ရတယ်ရေစည်ရင်းမြေပုံရရှိရေးနဲ့ကျွန်တော်နိုင်ငံသားကတ်ရရှိရေးထလို့ရတယ်အဲ့ဒါမရှိတဲ့အတွက်သူတို့ကလုပ်ငန်းသွားပြီးတော့လုပ်ရေးရောသူတို့ဘဝဖုံမျိုးတုတ်တက်ရေးမှာလုပ်နိုင်လို့မရတဲ့တော့ကျွန်တော်ဒီနိုင်ငံသား service ပေါ့ citizen service ကကျေးရွာတွေအထိကိုအထူးသဖြင့်တောင်ပေါ်ဒေသတိုင်းရင်းသားဒေသတွေရောက်ဖို့လဲလုပ်ဖို့လို့ရတယ်အဲ့ဒီညမှာကျွန်တော်တို့ကဒီရုံးပေါင်းစုံတဘောမျိုးနဲ့ဖြစ်ဖြစ်အနာပေါင်းစုံမျိုးနဲ့ဖြစ်ဖြစ်ဒါတွေကတိတ်ပြီးတော့ကုန်ကားစီငွေအဲ့လို့ချင်းသိရှိဖို့ပဲလိုတယ
်အခုလိုကြေးပါတွေအတွက်လက်တလောလှုပ်ပေးဖို့လိုအပ်တယ်လို့မြို့ပြတွေအတွက်ရေရရှိရေးပြဿနာအမှိုက်ပြဿနာနဲ့လမ်းတွေမှာရင်ကျော်ပိတ်ဆို့မှုတွေအတွက်လက်တလောလှုပ်ဆောင်ဖို့လိုတာတွေနဲ့ရေရှည်လှုပ်ဆောင်ဖို့လိုအပ်နေတာတွေကိုတော့ရှေ့တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမှုပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်
တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်မတွေနဲ့သတင်းပတ်စင်ကဏ္ဍတွေကို burmese.voanews.com မှာအသံဖိုင်နဲ့ပြန်ပြီးတော့နားဆင်နိုင်သလို Facebook စာမျက်နှာကနေပြီးတော့လည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပြီးခဲ့တဲ့နှစ်စတင်တာဝန်ယူခဲ့တဲ့အချိန်တုန်းကသမ္မတဥဘားမားရဲ့အဆိုရဟာအာရှဒေသနဲ့ဆက်ဆံရေးဟာဦးစားပေးနေရာမှာဆက်လက်ထားရှိနေခဲ့ပါတယ်။ဒီထဲမှာစီးပွားရေး၊လုံခြုံရေး၊နိုင်ငံရေးစတဲ့ကိစ္စရပ်တွေမှာအာရှကမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်ရေးဖြစ်ပါတယ်။ 2016 ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုဟာပစိဖိတ်ရံဝန်ဒေသပူးပေါင်းဆောင်ရွက်ဖို့နိုင်ငံများဖြစ်ကြတဲ့နိုင်ငံပေါင်း12နိုင်ငံကြားကုံတွယ်မှုသဘောတူညီချက်ရရှိဖို့တွန်းအားပေးလှုံ့ဆော်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့အာရှမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးခင်မီဖွံ့ဖြိုးတိုးတက်စေဖို့နဲ့တိုးမြလာတဲ့လက်တွဲပေါ်နိုင်ငံတွေရဲ့လုံခြုံရေးကိစ္စတွေကိုထိရောက်စွာဆက်ဆက်အကောင်အထည်ဖော်နှံရေးတွေကိုလှုံ့ဆော်ပေးဖို့ဖြစ်ပါတယ်။အာရှပစိဖိတ်ဒေသအတွင်းလက်တွဲပေါ်မဟာမိတ်နိုင်ငံတွေရဲ့ရေချောင်းဆိုင်ရာလုံခြုံမှု BND ရဲ့ကြောက်ရောက်ချိန်မှာလူသားတွေအတွက်ကယ်ဆယ်မှုဆိုင်ရာအကူအညီပေးရင်းနဲ့မူပိုင်ခွင့်ထိပါမှုတွေအတွက်တံပြန်နိုင်မှုအတွက်အရေးသွေးတိုးတက်အောင်လှုပ်ဆောင်ပေးရေးစတာတွေပါဝင်ပါတယ်။ရေချောင်းဆိုင်ရာလုံခြုံမှုနဲ့နယ်နိမိတ်ကိစ္စတွေမှာအခုနှစ်အတွက်အရေးကြီးတဲ့ကိစ္စရဖြစ်ပါတယ်လို့မဟာဗျူဟာဆက်သွယ်ရေးဆိုင်ရာဒုတိယအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်တဲ့ဘန်ရော့ကမကြခင်ကပဲဝါရှင်တန် DC နိုင်ငံသားသတင်းတောင်များအဖွဲ့မှအမှားစကားပြောဆိုရင်းနဲ့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာရေချောင်းတွောလာခွင့်ကိုဦးစားပေးအလေးထားပါတယ်လို့သူကပြောပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာအငင်းပွားနေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ပါဝင်နေသူတွေအားလုံးအနေနဲ့တင်းမာနေမှုတွေကိုရောပါအောင်လုပ်ကြဖို့နိုင်ငံတကာလိုက်နာကြဖို့ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့အညီဖြေရှင်းကြဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အများအကျိုးစီးပွားအတွက်တရုတ်နိုင်ငံနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဥပမာအနေနဲ့ပြောရရင်ကျွန်တော်တို့ကြားမှာရာသီဥတုပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်တွင်းကမှနိုင်ငံတကာရေးရကိစ္စတွေမှာပါအလေးထားပြီးတော့ဂရုတစိုက်ဆောင်ရွက်ခဲ့ကြပါတယ်လို့မစ္စတာရော့ကပြောဆိုပါတယ်။တကယ်လို့သာအမေရိကန်ပြည်ထောင်စုတရုတ်နိုင်ငံတို့နဲ့ပူးပေါင်းမဆောင်ရွက်ခဲ့ဘူးဆိုရင်ပဲရစ်မှာရရှိခဲ့တဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ပါဘူးလို့လည်းသူကပြောခဲ့ပါတယ်။ပဲရစ်ညီရာခံအတွက်နှစ်ဖက်ကြားမှာပူးပေါင်းဆောင်ရွက်ဖို့အတွက်ပြီးခဲ့တဲ့နောက်ဆုံးချိန်ဘေကျင်းမြို့မှာတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲကနေပေါ်ထွက်လာခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။ကျွန်တော်တို့ဟာအာရှပစိဖိတ်ဒေသကြီးရကိစ္စအများပြားနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းမစ္စတာရော့ကပြောဆိုခဲ့ပါတယ်။ဥပမာအဖြစ်ပြောရမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့မကြခင်ကပြုလုပ်ခဲ့တဲ့နျူကလ িয়ার စမ်းသပ်မှုနဲ့ပတ်သက်တာကမ္ဘာကြီးအတွက်ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံတွေအပေါ်ချင်းချောက်မှုပြုလုပ်တာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းလှုပ်ဆောင်ခဲ့ကြရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်လို့လည်းသူကပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့မနေ့ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကတိုင်းမှာပြန့်နှံ့နေတဲ့ချင်းကနေတဆင့်ပေါက်ဖွားတဲ့ Zika virus ပိုးဟာလူပေါင်းသန်းနဲ့ချီအကူးဆက်ခံနေရပြီးဒီနှစ်နှောင်းပိုင်းဘရာဇီးလ်မှာကျင်းပမယ့် Olympic ပွဲချိန်ရောက်ရင်တော့ Olympic ပွဲတော်ကိုလာရောက်သူအများအပြားရှိနေမှာပေါ့သူတို့နေရပြန်ချိန်မှာကမ္ဘာအနှံ့ဒီရောဂါပိုးကူးဆက်ပြန့်ပွားမှုတွေဖြစ်လာနိုင်တာပါလူများစုအတွက်ကတော့ Zika virus ပိုးဟာပြဿနာသိမ့်မရှိပဲအဖျားတက်တဲ့လက္ခဏာမျိုးလောက်ပဲရှိပေမဲ့သူကမွေးဖွားလာမယ့်ကလေးငယ်တွေမှာတော့ဆိုးရတဲ့မွေးရပါချွတ်ရင်းကျက်တွေပေါ်ပေါက်နိုင်တယ်လို့ရောဂါထိန်းချုပ်ကာကွယ်ဘဟုထာကပြောပါတယ်အဓိက serious attack ခံဖွဲ့ကတပိတ်မှောက်ခဲ့ပေမဲ့ serious ဆစ်ပွဲအဆုံးတိုက်ရေးတောက်ကြနေမှာငင်းချင်းဆွေးနွေးပွဲတွေကိုတော့ Switzerland နိုင်ငံ Geneva မှာကုလသမဂ္ဂတာဝန်ရှိသူတွေကျင်းပခဲ့ကြပါတယ် serious နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်နဲ့ကုလသမဂ္ဂဆိုင်ရာ serious တန်မကြီးဦးဆောင်တဲ့ serious အစိုးရကိုယ်စားလှယ်ဖွဲ့တို့ Geneva မှာရှိတဲ့ကုလသမဂ္ဂရုံးမှာတွေ့ဆုံပြီးတောက်ကြနေနေ့လယ်မှာဆွေးနွေးပွဲကိုစတင်လိုက်တာဖြစ်ပါတယ်အီရန်နိုင်ငံကိုခီးသွားလာမှုတွေ American ဆိုကနိုင်ငံခြားရေးဌာနကတောက်ကြနေမှာပဲသတိပေးချက်တရထုတ်ပြန်လိုက်ပါတယ်အထူးသဖြင့်အီရန်ရဲ့နယ်ပွားအမေရိကန်နိုင်ငံသားတွေကိုသတိပေးထားတာဖြစ်ပါတယ်အမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးတွေ့နိုင်ငံသားခံယူထားသူတွေအနေနဲ့အီရန်မှာအဖမ်းခံတဲ့အနေကိုထပ်မံပြီးသတိပေးထားတာဖြစ်ပါတယ်ဂျပန်ဘိုဘန်ကအတိုးနှုံအနှုတ်ဒသမ3ညဒသမ1ရာခိုင်နှုန်းသတ်မှတ်ဖို့မမျှော်လင့်မဲ့ဆုံးဖြတ်လိုက်ပါတယ်အခုလိုဂျပန်ဘိုးဘန်ကအတိုးနှုံးကိုအနှုတ်ရနှုံးတတ်မှတ်မယ်လို့မမျှော်လင့်မဲ့ရုပ်တရက်ကြီးညာလိုက်ပြတဲ့နောက်မှာအာရှဒေတာအစုရှယ်ယာဈေးတွေတောက်ကြနေမှာတိတိတသာတက်ခဲ့ပါတယ
်။စနေနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ဒီကနေ့မနေ့ညနေ
နဲ့6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်မျိုးပါ
This program has come to you from the Voice of America, Washington.